Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ်ဧပြီလ22ရက်နေ့စနေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်မျိုးတပ်ပါဒီမနက်ခင်းသတင်းတွေကိုကိုစောမိုးတော်နဲ့ပဲတူပြောပြပေးမှာပါ EU ဥရောပတမကိုင်းနိုင်ငံ၄ခုကယူကရိန်းကနေကောက်နှံတင်ပို့မှုတွေကိုတားမြစ်လိုက်ပါတယ်ကမ္ဘာတစ်လုံးရာသီဥတုပြောင်းလဲမှုနဲ့ဆက်နွယ်တဲ့မှတ်တမ်းအသစ်တွေထွက်ပေါ်လာပါပြီဒါမှတခုမှအကောင်းတော့မရှိပါဘူးနောက်သကိုင်းတိုင်းကကဏီမြို့နယ်တွေမှာဧပြီလ22ရက်ညပိုင်းကညအချိန်မဟုတ်မိုးရွာပြီးတော့လေပြင်းတွေတိုက်ခတ်ခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာကိုစမှုကြ
ရင်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းပေးပို့ချက်နဲ့သတင်းစောင်းပါးတွေကိုဇက်တိုက်ထုတ်လွှင့်မှုစီစဉ်ထားပါရခင်ဗျာ
PBS ရဲ့သဘောကမိတ်ဆွေပဲရှာတယ်ရန်သူမရှာတဲ့မူပေါ့ဗျာအဲ့ဒါဆိုတော့ဥပပေါင်းဆော်ရဖို့တက်ကအာဆီယံရဲ့ 5 point consensus ကိုထောက်ခံတယ
်အပြည့်ရငြိမ်းချမ်းရေးဦးဆောင်အဖွဲ့ဖြစ်တဲ့ PPSC ကမြန်မာရေးဖြည့်ရှင်းနိုင်ဖို့အတွက်အာဆီယံနဲ့ပူးပေါင်းဆောင်ရွက်မယ်လို့ပြောဆိုလိုက်ပါတယ်မကြာမီပဲအပြည့်အစုံကိုတင်ပြပေးပါမယ်။ဒါအပြင်ထိုင်းနိုင်ငံမှာတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတချို့အယုဒ္ဓယာပြည်နယ်ထဲမှာအဖမ်းခံခဲ့ရပါတယ်။လူဦးရေတန်း1,400ကျော်လာတဲ့အိန္ဒိယဟာမကြာမီပဲတရုတ်ကိုကျော်တက်ပါတော့မယ်။စားတဲ့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုဥစွာအရင်တင်ဆက်ပေးပါမယ်။အဲ့ဒီနောက်မှာတော့အမျိုးသမီးကန္တာသုဒ္ဓဆောင်နဲ့အမေရိကန်တခွင်တိတ်ပန်တဲ့နိပညာစားတဲ့အပတ်စဉ်ကန္တာတွေကိုဇက်တိုက်ထုံးလွှင့်ပေးမှာဖြစ်ပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးပါမယ်ခင်ဗျာ။
EU ဥရောပရဲ့တမကန်အဖွဲ့ဝင်နိုင်ငံ၄ခုဖြစ်တဲ့ပိုလန်၊ဟန်ဂေရီ၊ဆလိုဗက်ကီးယားနဲ့ဘူလ်ဂေးရီးယားနိုင်ငံတို့ကသူတို့ရဲ့ပြည်တွင်းဈေးကွက်ကိုကာကွယ်တဲ့အနေနဲ့ယူကရိန်းရှိကနေကောက်နှံပဲတီးနှံတင်ပို့မှုကိုပိတ်ပင်လိုက်ပါတယ်။ဒါဟာသူတို့နိုင်ငံတွေကနေတောင်သူလယ်သမားတွေဟာယူကရိန်းကတင်သွင်းတဲ့တက်တာတဲ့ဈေးနှုန်းကိုမပြိုင်ဆိုင်နိုင်တဲ့အတွက်ဖြစ်ကြောင်းလည်းပြောပါတယ်။ဥရောပကော်မရှင်အနေနဲ့ဒီပြဿနာကိုတည်တည်ချာချာဖြေရှင်းမပေးနိုင်ဘူးလို့ပိုလန်အစိုးရကတောက်ကြံနေမှာဝေဖန်လိုက်ပြီးတော့သူ့ရဲ့စိုက်ပျိုးရေးကဏ္ဍအတွက်အကူအညီဖြစ်တဲ့ American Dollar 1.4 billion ချထားပေးဖို့အတည်ပြုလိုက်ပါတယ်။ EU ရဲ့အကူအညီပေးကမ်းလှမ်းမှုကတိတ်ကိုနဲပါလို့နဲ့အပြင်ကြံ့ကြံ့မှုလည်းရှိနေတယ်လို့ပိုလန်ဝန်ကြီးချုပ်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဥရောပကော်မရှင်ကဥရောပလယ်သမားတွေအတွက်အကူအညီဖြစ်တဲ့ဒေါ်လာတန်110ပေးဖို့ကမ်းလှမ်းခဲ့တာဖြစ်ပြီးနောက်ထပ်ဒေါ်လာတန်60ကျော်ထပ်ပြီးတော့ဆောင်းပေးခဲ့တာဖြစ်ပါတယ်။ဒါအပြင်ဥရောပဒေသတွေနိုင်ငံတွေကထွက်တဲ့ဂျုံပြောင်းတဲ့နေဂျာစီလိုထွက်ကုန်တွေအတွက်အရေးပေါ်အကာအကွယ်ပေးမယ်အစီအစဉ်လှောက်ဆောင်မယ်လို့ပြောပေမဲ့ဥရောပအလဲပိုင်းဒေသနိုင်ငံတွေကတော့ပြည်ရည်နဲ့အသားတချို့ပါဝင်ထွက်ကုန်အတော်များများအတွက်ပါအကာအကွယ်ပေးမယ်ရှင်းနဲ့ထည့်သွင်းဖို့လွန်လာနေကြတာဖြစ်ပါတယ်။ယူကရိန်းရဲ့စစ်ပွဲရေးဟာစိုက်ပျိုးရေးပေါ်မှာအဓိကမှီခိုနေရတာဖြစ်တဲ့အတွက်အခုလိုဥရောပနိုင်ငံတွေကတားမြစ်ချက်တွေကသူတို့အတွက်ထိခိုက်စေပါတယ်။တချိန်ထဲမှာပဲယူကရိန်းကိုကျူးကျော်တိုက်ခတ်နေတဲ့ရုရှားတပ်တွေကယူကရိန်းအရှေ့ဘက်ဘတ်မွန်မြို့မှာအသာစီးရနေပါတယ
်။ရုရှားတိုက်လေဒဇင်းကပြီးခဲ့တဲ့ကြာသပတေးနေ့ကယူကရိန်းနေဆက်အနီးကရုရှားမြို့တစ်မြို့ကိုမှားယွင်းပြီးဘုံပြန်ကျဲချခဲ့တဲ့အတွက်လူ3ဦးဒဏ်ရာရရှိခဲ့ပြီးအစာအုပ်နဲ့မော်တော်ယာဉ်တချို့ဖျက်ဆီးသွားခဲ့ကြောင်းရုရှားစစ်ဘက်တာဝန်ရှိသူတွေကဝန်ခံပြောဆိုခဲ့ပါတယ်ယူကရိန်းနဲ့ဆက်နဲ့25မိုင်လောက်အကွာမှာရှိပြီးလူဦးရေ3,400လောက်နေထိုင်တဲ့ဘဲလ်ဂရက်မြို့ကိုဘုံကျဲမိခဲ့တာဖြစ်ပြီးပြင်းထန်စွာပောက်ကွဲခဲ့ပါတယ်မီဒီယာမှာပြောဆိုသူတွေကတော့အစောပိုင်းမှာယူကရိန်းကိုဆွဆွဲပြောဆိုခဲ့ကြပေမဲ့နောက်ပိုင်းလောက်အကြာမှာရုရှားကာကွယ်ရေးဝန်ကြီးဌာနကရုရှားလေယာဉ်တွေကမှားယွင်းကျဲချခဲ့တာဖြစ်တယ်လို့ဝန်ခံပါတယ်ရုရှား SU-34 တိုက်လေယာဉ်ကနေကျဲချခဲ့တာဖြစ်ပြီးကျွမ်းကျင်သူတွေအဆိုအရပောင်1,100ရှိတဲ့ဘုံဖြစ်ပြီးဒီဘုံဟာမြေအောက်အနက်ထိဝင်ရောက်ပြီးမှပောက်ကွဲတဲ့မြေအောက်အဆောက်အဦဖြတ်ဘုံမျိုးစားဖြစ်ပါတယ်။ဘုံဟာလမ်းပေါ်ကိုကြောက်ပောက်ကွဲခဲ့တာဖြစ်ပြီးအနက်ဘေး80နီးပါးလောက်ရှိတဲ့ကျင်းကြီးဖြစ်သွားခဲ့ပါတယ်။အနီးအနားမှာရှိတဲ့လူနေတိုက်ခန်းနေတဲ့မော်တော်ယာဉ်တွေလည်းပျက်စီးသွားပါတယ်။လူ3ဦးဒဏ်ရာရပြီး2ဦးကိုတော့ဆေးရုံတင်ထားရပါတယ်။စီရေးချမ်းကျင်သူတွေအဆိုအရရုရှားတိုက်လေယာဉ်ပြန်တပ်မှုအကြိမ်ကြီးတွေများတဲ့အတွက်ကြောင့်ပြက်ကြတာတွေမှားယွင်းပစ်ခတ်တာတွေဖြစ်တယ်လို့ဆိုပါတယ်ပြီးခဲ့တဲ့အောက်တိုဘာလကတည်းကတော့လည်းရေးစမျိုးကလူနေရပ်ကွက်ထဲကိုလေးမြန်ပြက်ကြခဲ့တဲ့အတွက်15ဦးသေဆုံးခဲ့ပါတယ်အခုလက်ရှိတဲ့ဘဲဂရတ်ဒေတာထဲမှာပဲစင်နရဝန်ထမ်းစစ်သား2ဦးကရ ရုရှားတပ်ကိုပြန်ပြီးမှာရင်ပစ်ခတ်ခဲ့တဲ့အတွက်12ဦးသေဆုံးပြီး15ဦးဒဏ်ရာရရှိခဲ့ပါတယ
်။ဂျာမနီနိုင်ငံမှာတော့ရထားလိုင်းနဲ့လေကြောင်းလိုင်းတွေကအလုသမားတွေတောက်တန်တွေကဆန္ဒပြတာကြောင့်နိုင်ငံတွင်းရထားပြည့်စွက်မှုတွေရပ်သွားသလိုလေကြောင်းခီးစဉ်အတော်များများလည်းဖြတ်သိမ်းပစ်ခဲ့ရပါတယ်။ဂျာမနီနိုင်ငံမှာတောက်တန်တွေကမြေထားလုပ်သားတွေဟာ၈နှစ်ကြာဆန္ဒပြပွဲပြုလုပ်ခဲ့တဲ့အတွက်ဂျာမနီရထားပြည့်စွက်ရေးစနစ်တစ်ခုလုံးရပ်ဆိုင်သွားခဲ့တာဖြစ်ပါတယ်။ဂျာမနီအစိုးရရဲ့ရထားလိုင်းကိုကိုစားပြုတဲ့ EVG လို့ခေါ်တဲ့အလုသမားတပ်မကအဖွဲ့ကတော့သူ့ရဲ့အဖွဲ့ဝင်အလုသမားတွေအနေနဲ့ကုန်စည်နှုန်းကြီးမြတ်မှုကိုကာမိစေဖို့လောက်ခလာစားတိုးပြီးရဖို့လိုအပ်နေတယ်လို့ပြောပါတယ်။တောက်ကြတဲ့ရထားလုပ်သားတွေရဲ့ဆန္ဒပြပွဲကိုဂျာမနီဆန္ဒရှင်မင်းနဲ့အစော၃နာရီကနေနေ့လယ်၁၇နာရီထိပြုလုပ်ခဲ့တာပါဂျာမနီတုံးဝမှာဒေတာရင်းပြည့်စွက်တဲ့ရထားတွေရောခီးဝေးသွားတဲ့ရထားတွေပါတည်ရောက်မှုရှိကုန်တာပါဒီရထားလုပ်သားတွေရဲ့ဆန္ဒပြပွဲဟာဂျာမနီနိုင်ငံကအဓိကလေဆိပ်ကြီး၄ခုကအလုသမားတွေရဲ့ဆန္ဒပြမှုနဲ့တိုက်ဆိုင်နေပါတယ်ဒီလေဆိပ်တွေရဲ့ဆန္ဒပြမှုကြောင့်တောက်ကြနေမှာလင်းခီးစဉ်စုစုပေါင်း900လောက်ခီးစဉ်တွေကိုဖျက်သိမ်းခဲ့ရပါတယ်
ဆူဒန်မှာအာနာသိန်းစစ်တပ်နဲ့ပြိုင်ဘက်ပြည်သူစစ် RSF လက်နက်ကိုင်တပ်ဖွဲ့တို့အကြားပြီးခဲ့တဲ့စနေနေ့ကစတင်တဲ့တိုက်ခိုက်မှုတွေရက်စဲမလို့ကျင်ညာခဲ့ပေမဲ့သတင်းတပတ်ကြားတဲ့အထိတိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပြီးတောက်ကြနေကလည်းဆူဒန်မြို့တော်ခါတူမ်မှာတနတ်တန်တွေစုညံနေခဲ့ပါတယ်။ကင်ညာသမ္မတဝီလျံရူထိုကနှစ်ဖက်အကြားဝင်ရောက်ညှိနှိုင်းပေးပေမဲ့လည်းကမ်းလှမ်းထားတာတွေအတွက်လည်းနှစ်ဖက်စလုံးကဘာမှတုံ့ပြန်တာမရှိသေးပါဘူး။တိုက်ပွဲတွေကြောင့်လူပေါင်းရာနဲ့ချီတည်ဆုံးခဲ့ရတဲ့နောက်ခန္တုမျိုးကံထောင်ပေါင်းများစွာလဲဘေးလွတ်ရာကိုထွက်ပြေးနေရပါတယ်။ဆူဒန်စစ်တပ်နဲ့ပြည်သူ့စစ် RSF တပ်တွေကသူတို့ဟာမွတ်စလင်တွေရဲ့ရာမန်ဥပုလ္လပြီးဆုံးတဲ့အထိတ်အမတ်အဖြစ်တောက်ကြနေက82နှစ်အကြာအပြစ်ခတ်ရက်စဲမှာပြစ်ကြောင်းကျင်းညာခဲ့ပါတယ်။ဒါပေမဲ့လည်းမြို့တော်ဒလသနတ်တန်တွေကြားနေရတဲ့အတွက်ဒီကျင်းညာချက်ဟာအရင်ကအပြစ်ခတ်ရက်ကျင်းညာချက်တွေလိုပဲပြတ်သွားပြီလားလို့မေးခွန်းထုတ်နေကြပါတယ်။ဆူဒန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးအဗ်ဒါဘဟန်ကတော့အခုတိုက်ပွဲမှာပြည်သူစစ်တပ်ပဲနိုင်မယ်လို့မျှော်လင့်နေတာဖြစ်ပြီးဆူဒန်နိုင်ငံမှာအရသာအစိုးရအုပ်ချုပ်မှုအပြောင်းအလဲဖြစ်လာအောင်လုပ်ဖို့ကတိပေးခဲ့ပါတယ်ဒါပေမဲ့လည်းသူဟာအခုမြို့သူ့ရဲ့ပြိုင်ဘက် RSF ခေါင်းဆောင်မိုဟာမက်ဒါကာလိုလက်တွဲပြီးဆူဒန်ဒီမိုကရေစီအသွင်ကူးပြောင်းရေးကာလအစိုးရတရက်ကိုဖယ်ရှားအာဏာသိမ်းခဲ့တာကြောင့်ဆူဒန်နိုင်ငံသားအများအပြားကသိတ်အယုံကြည်မရှိလာပါဘူး
VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်စကိုင်းတိုင်းကနီမြို့နယ်ထဲမှာဧပြီလ27ရက်ညနေပိုင်းမှာအချိန်ခါမုန်မိုးရွာသွန်းပြီးလေပြင်းတွေတိုက်ခတ်ခဲ့တဲ့အတွက်ကနီမြို့ချင်းရွမြေအနောက်ဘက်ကကြေးရွာရှေ့ရွာကနေ150နီးပါးဟာအမိုးကာတွေပျက်စီးပြီးတစ်ပင်တွေပြိုလဲကျကုန်ပါတယ်။အလားတူပဲနေပြည်တော်မှာလည်းဧပြီလ27ညနေပိုင်းကလေပြင်းတိုက်ခတ်ခဲ့တဲ့အတွက်လေဝဲမြို့နယ်အောင်မြင်ကုန်းကြေးရွာကတရွာလုံးနီးပါးပျက်စီးသွားခဲ့ရပြီးတော့လူတေဆုံးသူကအနည်းဆုံး2ဦးရှိတယ်လို့ဒေသခံတွေကပြောပါတယ်။အောင်မြင်ကုန်းကျေးရွာအပြင်ဒရူးကျေးရွာမှာလည်းလေပြင်းရောက်ပျက်စီးခဲ့ရပြီးတော့ရှာဖွေကယ်ဆယ်ရေးတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။မိုးလေဝသနဲ့ဇလပိတာထုတ်ပြန်ချက်တွေမှာတော့စကိုင်းတိုင်းအထက်ပိုင်းကချင်းပြည်နယ်နဲ့ချင်းပြည်နယ်တွေမှာနေရာခက်ဆိတ်ဆိတ်မိုးရွာသွန်းနိုင်ပြီးတော့စကိုင်းတိုင်းအောက်ပိုင်းရှမ်းပြည်နယ်၊ကယားပြည်နယ်တွေမှာနေရာချဲချဲရွာသွန်းနိုင်တယ်လို့ထုတ်ပြန်ထားပါတယ်။တချိန်ထဲမှာပဲကဘာတလဥရုယာတိပြောင်းလဲမှုနဲ့ဆက်နွယ်နေတဲ့မှတ်တမ်းတွေကိုကြည့်ရင်စံချိန်သစ်တင်ခဲ့တာတွေအများပြားရှိပြီးတော့ကောင်းမွန်တဲ့စံချိန်သစ်ကတော့တခုမှမရှိဘူးလို့ကဘာမိုးလေဝသအဖွဲ့အစည်း WOM ရဲ့2022အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်
။ We have doubled the sea level rise during the past 20 years.
လွန်ခဲ့တဲ့နှစ်20အတွင်းမှာပင်လယ်ရေမြေနပြင်ကနှစ်ဆမြင့်တက်လာပါတယ်အရင်တုန်းက1.3မီလီမီတာလောက်မြင့်တက်ရာကနေအခုနှစ်ပိုင်းတွေမှာ4.6အထိမြင့်လာနေတယ်လို့ကမ္ဘာမိုးလေဝသအဖွဲ့အထွေထွေအတွင်းမှုချုပ် Battery Tellus ကပြောပါတယ်ဒီလိုမြင့်တက်လာတဲ့အဓိကအကြောင်းရင်းက Greenland နဲ့ Antarctic ရေခဲမြစ်တွေအရေးပြောတာကြောင့်လို့ပြောပါတယ်တပြိုင်တည်းမှာပဲအန္တတိကရေခဲပြင်ကမနစ်က February မှာအနိမ့်ဆုံးအဆင့်စံချိန်တင်ကျသွားပြီးတော့အာတိတ်ပင်လယ်ရေခဲပြင်ကလည်းစံချိန်တင်လျော့နေသွားပါတယ်ရေခဲမြစ်အရေးပြောမှုကပြီးခဲ့တဲ့ဆယ်စုနှစ်ဖြန့်ဖြန့်နှုန်းနဲ့ပိုကြီးမှပိုမြန်ဆန်တယ်လို့လည်းပြောပါတယ်စံချိန်တင်အပူဆုံးနှစ်တွေဖြစ်ခဲ့တာ2026 29နဲ့2020တွေဖြစ်ပါတယ
်အိန္ဒိယထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသထဲမှာစစ်သွေးကြတွေကစစ်ကားတစ်စီးကိုတိုက်ခိုက်ခဲ့တဲ့အတွက်စစ်သား9ဦးသေဆုံးခဲ့ပါတယ်။နောက်တရက်အကြာမှာ ဧပြီလ21ရက်နေ့တောက်ကြနေမှာတော့စန္ဒပြမှုတွေဖြစ်ပေါ်ခဲ့ပါတယ်။ရာဂျူရီခရိုင်ထဲမှာမော်တော်ယာဉ်တစ်စီးကိုလက်ပစ်ပုံးနဲ့တိုက်ခိုက်ခဲ့တဲ့အတွက်မိလောင်မှုဖြစ်ပွားခဲ့ကာစစ်သားတအူးနဲ့အပြင်းထန်ဒဏ်ရာရရှိခဲ့ပါတယ်။စန္ဒပြပွဲတွေကိုတော့လက်ရှိအာဏာရဟိန္ဒူအမျိုးသားရေးပါတီ BJP ကဦးဆောင်ပြီးစန္ဒပြသူတွေဟာပါကစ္စတန်စန့်ကျင်ရေးကြွေးကြော်တန်းတွေကိုကြွေးကြော်ကာဂျမ္မူးနဲ့ရှရီနဂါမြို့တွေမှာတည်ဆုံသွားသူတွေရဲ့စစ်သားတွေရဲ့ရုပ်ပုံတွေကိုကင်ဆယ်ပြီးလမ်းလျှောက်ထိတက်ခဲ့ပါတယ်။စန္ဒပြသူတွေဟာပါကစ္စတန်ကိုလက်တော့ပြန်ပေးဖို့အစိုးရကိုတောင်းဆိုကြပါတယ်။တည်ဆုံသူတွေရဲ့နာမည်တင်တဲ့ဓာတ်ပုံတွေကိုကင်ပြီးထိတက်ခဲ့သလိုဂျမ္မူးနဲ့ကက်ရှမီးယားကကျောင်းသူကျောင်းသားတွေကလည်းအိန္ဒိယနိုင်ငံအလံနဲ့ကင်ဆောင်ကကြာဆုံးသွားတဲ့စစ်သူတွေကိုဂုံပြုခဲ့ပါတယ်။ကက်ရှမီးယားကိုပါကစ္စတန်နဲ့အိန္ဒိယကဒူပိုင်ကိုပိုင်အငင်းပွားနေကြပြီးတဖက်စီခွဲပြီးအုပ်ချုပ်နေတာဖြစ်ပါတယ်။အိန္ဒိယထုံချိမ်မှုအောက်မှာရှိတဲ့ဒေသမှာတော့ပါကစ္စတန်လိုလားတဲ့စစ်သွေးကြတွေကလုံခြုံရေးတပ်ဖွဲ့တွေကိုဆယ်စုနှစ်နဲ့ချီတိုက်ခိုက်နေတာဖြစ်ပါတယ
်။တရုတ်နိုင်ငံရဲ့ကြီးထွားလာနေတဲ့အချင်းချုပ်မှုတွေကိုတိုက်ဖြတ်ဖို့နဲ့အရင်ကတည်းကပို့ပြီးတော့အစွန်းထက်အန်ဒီယပေးလာနိုင်တဲ့ Artificial Intelligence လို့ခေါ်တဲ့ဉာဏ်ရည်တုနည်းပညာတိုးတက်လာတဲ့အပေါ်မှာတုံ့ပြန်ဆောင်ဖို့အတွက်စီစဉ်ဆောင်ရွက်မှုအသစ်နှစ်ခုကိုစတင်နေပြီလို့ American မြေလုံခြုံရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ American ပြည်တော်စုကိုထိခိုက်စေတဲ့တရုတ်နိုင်ငံရဲ့အကြိုးပန်းချက်တွေပို့ပြီးတော့ပြင်းထန်လာနေတယ်လို့မကြာခဏကြုံလာရတဲ့အတွက်ဒါကိုတံပြန်နိုင်ဖို့ရက်90တာတူအမြန်ပြေးဖို့လို့အမည်ပေးထားတဲ့အထူးစစ်ဆင်ရေးတပ်ကိုစနေပြီလို့အမိမေလုံခြုံရေးဌာနဝန်ကြီး Alexandro Mayorga ဆက်တောက်ကြားနေမှာပြောပါတယ်။အဲဒီမှာတရုတ်ရဲ့ချင်းချောက်မှုတွေပေါ်မှာအကဲဖြတ်ပြီးဒီချင်းချောက်မှုတွေကိုအနာဂတ်မှာကာကွယ်နိုင်ဖို့ပြင်ဆင်ရမယ်လို့ပြောပါတယ်။အရေးကြီးတဲ့အခြေခံအဆောက်အုံတွေကာကွယ်ရေးနိုင်ငံမရှိမဖြစ်အရေးကြီးလုပ်ငန်းဆောင်တာတွေပေါ်မှာတရုတ်ကနောက်ဆက်တိုက်ခိုက်နေတာတွေကိုတုံ့ပြန်နိုင်ရင်ယုံကြည်မှုပြတ်ပြားပြီးစစ်ပွဲဖြစ်လာမယ့်အခြေအနေမျိုးအတွက်ကြိုတင်ပြင်ဆင်တာနဲ့ American စစ်တပ်တွေတက်ချက်လှုပ်ရှားမှုတွေကိုတားဆီးရအခြေအနေမျိုးကာကွယ်ဖို့တွေပါဝင်မယ်လို့ပြောပါတယ်။
ကဘာဘောဘာမြို့တုံးပျောက်ကွယ်မဲ့အန်ဒီရဲ့ရှိနေတဲ့မြောက်ကောင်ကြီးတသိန်းလောက်ကိုတိရိလင်္ကာကတရုတ်ကုမ္ပဏီတစ်ခုကိုတင်ဖို့ရောင်းချဖို့တုံ့တက်မှုတွေလုပ်နေတယ်လို့စိုက်ပျိုးရေးဝန်ကြီးမဟင်ဒရာအမရာဝီရာကကြေညာခဲ့တဲ့ဒရက်ထရိတ်ဆန်အခွင့်အရေးလှုပ်ရှားသူတွေကကန့်ကွက်နေကြပါတယ်။တိရိလင်္ကာမှာပေါက်ဖွားတဲ့ထုတ်မက်ခွီအမျိုးအစားမြောက်ကအပြည်ပြည်ဆိုင်ရာတဘာဝထိန်းသိမ်းရေးအဖွဲ့ရဲ့မြို့တုံးလူနီးပါးဖြစ်နေတဲ့စီရင်တရိတ်ဆန်စီရင်ထဲမှာအနီရောင်အဆင့်အဖြစ်နဲ့တမ်းပတ်ထားပေမဲ့တိရီလင်္ကာမှာတော့အကာအကွယ်ပေးထားတဲ့မျိုးစိတ်ထဲမှာပါဝင်ခြင်းမရှိပါဘူးတရုတ်ကသူ့နိုင်ငံမှာရှိတဲ့တရိတ်ဆန်ရုံပေါင်း1000ကျော်အတွက်မြောက်တေတင်သွင်းပေးဖို့အဆိုပြုထားတာကိုအစိုးရဘက်ကကြွန့်ကျင်သူတွေပါဝင်တဲ့ကော်မတီကအကဲဖြတ်မှုတွေလုပ်ထားတဲ့အကြောင်းစိုက်ပျိုးရေးဝန်ကြီးအမရာဝီရာကအရင်အပတ်ထဲတုန်းကပြောဆိုခဲ့ပါတယ်ဒါပေမဲ့တရိတ်ဆန်ဆောင်ထိန်းသိမ်းဆောင်ရှောက်ရေးအဖွဲ့တွေနဲ့တက်ကြွသူတွေကတော့ဒီမြောက်အကောင်ရေတသိန်းကိုတရိတ်ဆန်ရုံမှာထားမယ်ဆိုတာကိုတန်တရားရှိနေပြီးဓာခွဲကန်းတွေမှာစမ်းသပ်အသုံးပြုမဲ့အလားအလာများတယ်လို့သတိပေးပြောဆိုထားပါတယ် VOA စနေနေ့မနေ့ဖက်အတန်လွင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာပါသတင်းတွေကိုတော့ဒေါခင်မျိုးသက်နဲ့အတူပြောပြခဲ့တာပါအခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုစတင်ထုတ်လွှင့်ပါတော့မယ်။ပထမအဦးဆုံးအနေနဲ့ကတော့ NCA အပြည့်ရလက်မှတ်ထိုးတိုင်းရင်းသားမဟာမိတ်အဖွဲ့ရဲ့ငြိမ်းချမ်းရေးဦးဆောင်အဖွဲ့ဖြစ်တဲ့ PPSD ကပြည်ရင်းပဋိပက္ခတွေအများဆုံးအဆုံးသတ်နိုင်ရေးတွေအားလုံးနဲ့ပူးပေါင်းကြိုးပမ်းမှာဖြစ်တယ်လို့အထူးသဖြင့်တော့ ASEAN နဲ့ပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းနှစ်ရက်အကြာဆွေးနွေးပွဲအပြီးတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ် DPPSD ငြိမ်းချမ်းရေးလုပ်ငန်းအစီအစဉ်ဦးဆောင်အဖွဲ့ရဲ့အာဆီယံနဲ့လက်တွဲဆောင်ရွက်နိုင်မဲ့အခြေအနေတွေကိုဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကဆက်ပြီးပြောပြပါမယ
်ဟုတ်ကဲ့ဆီယနာသိမ့်ပြီး KNU KN မျိုးသား CEO နဲ့ CNF ချင်းမျိုးသားတပ်ဦးတို့အဓိကပူးပေါင်းဆောင်ရွက်မှုရပ်ဆိုင်းခဲ့တဲ့ DPPSD အဖွဲ့ရဲ့မနေ့တောက်ကြနေကကြေညာချက်ထဲထူးခြားမှုကို PPSD ဦးဆောင်ကော်မတီဖွဲ့ဝင်ဗိုလ်မှူးကြီးခေါ်ကာကအခုလိုထောက်ပြပါတယ
် PPSD ရဲ့သဘောကမိတ်ဆွေပဲရှာတယ်ရန်သူမရှာတဲ့မူပေါ့ဗျာအဲ့ဒါဆိုတော့အားလုံးပဲပြည်လဲအလန်းကြောင့်ပူပေါင်းဆောင်ရွက်ဖို့တစ်ကအာဆီယံရဲ့ 5-point consensus ကိုထောက်ခံတယ်နောက်ထပ်အဲ့ဒီဟာကိုအကောင့်တွေဖော်ဖို့15ချက်ကိုလည်းထောက်ခံတယ်လိုအပ်ရင်ကျွန်တော်တို့ပူပေါင်းဆောင်ရွက်မယ်အဓိကတော့ကျွန်တော်တို့ရဲ့ legitimacy ကိုအာဆီယံကတုံ့လို့ရတာပေါ့ဗျာဆိုလိုတာကစစ်ကောင်စီက NUG ကိုမတရားသိမ်း NUG ကလည်းစစ်ကောင်စီကိုအကြမ်းဖက်အဖွဲ့စီအဲ့လိုအပြန်လာဆွတ်ဆွဲနေတော့ကျွန်တော်တို့အဖွဲ့ကအကင်းလွတ်တာလေနှစ်ဖက်သလုံးကဘာမှဆွတ်ဆွဲတာမရှိတော့ကျွန်တော်တို့က legitimate ဖြစ်နေတယ်ကျွန်တော်တို့ရဲ့ legitimacy ကိုစုံညာဖြင့်ဒီ humanitarian assistance မှာဖြစ်ဖြစ်စ civilian protection မှာဖြစ်ဖြစ်လက်တွေ့မြေပြင်ပေါ်မှာလုပ်နိုင်တဲ့ခွင့်လားကျွန်တော်တို့စီမှာရှိတ
ာစစ်ကောင်စီနဲ့ဆွေးနွေးတာကလွဲလို့ဆက်ပူးပေါင်းဆောင်ရွက်နေတဲ့ APSDF မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားမြတ်ဒီမိုကရက်တစ်တပ်ဦးအဖွဲ့လဲပါတဲ့လက်နက်ကင်ရှစ်ဖွဲ့ပါ PPSD အဖွဲ့ကလက်ရှိအကြံတဲဖြည့်ရှင်းနိုင်ဖို့ညီနောင် EA ကိုတိုင်းသားလက်နက်ကင်အဖွဲ့အားလုံးပြင်နိုင်ငံအင်အားစုတွေနဲ့ပါတွေ့ဆုံကြိုးပမ်းသွားမယ်လို့ဒီနေ့ကြေညာချက်ထဲဖော်ပြခဲ့ပါတယ်။အဲဒီတော့ဒီ PPSD ကြေညာချက်ထဲမှာလဲပါတဲ့အာဆီယံရှေ့တောင်အရှာနိုင်ငံများအဖွဲ့ဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံနဲ့ပါပူပေါင်းဆောင်ရွက်နိုင်တဲ့အခြေအနေကိုမေးရမှာရှမ်းပြည်နယ်တိဘောမြို့ပြည်သူ့လွှတ်တော်မဟောင်းဦးရထွန်းကအခုလိုရှင်းပြပါတယ
်။အာဆီယံကနေပြီးတော့အခုအင်ဒိုနီးရှားဥက္ကဋ္ဌတာဝန်ယူပြီးတဲ့နောက်စူးစမ်းနေတဲ့ဒီအားလုံးအစိတ်ကိုယ်တော်အားလုံးပါဝင်ရေးဆိုတဲ့အာဆီယံရဲ့လမ်းကြောင်းနဲ့ထပ်တူသူတို့ကြေညာလိုက်တာကိုသတိထားမိတယ်။အင်ဒိုနီးရှားကမကြခင်ကထုတ်ပြောတဲ့ကိစ္စတွေအရာသူတို့ကပုံမှန်လင်းလင်းတော့ထုတ်မပြောဘူးသို့တော့ဒီမြန်မာနိုင်ငံမှာဘက်အားလုံးနဲ့သူတို့ဆွေးနွေးညှိနှိုင်းမှုတွေလုပ်တယ်ဆိုတာကိုကြေညာထားတာသတိထားမိတယ်အဲ့တော့အဲ့ဒီလိုတွေ့ဆုံဆွေးနွေးခဲ့တယ်ဆိုတဲ့ကိစ္စမှာအခု NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတွေပါဝင်နိုင်တယ်လို့ NUG တို့NASA ကတို့လည်းပါဝင်လိမ့်မယ်လို့ကျွန်တော်တို့ထင်တာပေါ့နော
်ဒီပေါ်ဘုံမှုကြီးခေါ်ကာကလည်းအာဆီယံဥက္ကဋ္ဌနဲ့အာဆီယံရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်တွေနဲ့ပူးပေါင်းဆောင်ရွက်မှုကအခုအလားလာကောင်းနေပြီးမကြခင်လက်တွေ့ရလက်ထွက်လာနိုင်တယ်လို့အခုလိုထောက်ပြပါတယ
်။အာဆီယံဥက္ကဋ္ဌအာဆီယံအထူးကိုယ်စားလှယ်တွေနဲ့ကျွန်တော်တို့ PPS ရာပူးပေါင်းဆောင်ရွက်ဖို့ကြိုးပမ်းနေကြပြီးအခုအကောင့်တွေပေါ်ဖို့နေပါပြီ။အဲဒါအကြောင်းကျွန်တော်တို့ရဲ့ဆွမ်းဆောင်နိုင်မှုကို offer လုပ်မှာပါဗျာ။ကျွန်တော်တို့တကယ်ကူညီကြလားဗမာပြည်လူတွေလူသားချင်းစာရစုဝင်ချင်းချင်းကျွန်တော်တို့လမ်းကြောင်းရှိတယ်ကျွန်တော်တို့သွားနေတယ်လုပ်နေတယ်ဒါလက်တွေ့လည်းဖြစ်တယ်ပေါ့ဗျာ။အဲ့ဒါကိုကျွန်တော်တို့ကတင်ပြရမှာပေါ့။ကျွန်တော်ပြီးတော့ပြည်တွင်းမှာတို့တကယ်အဟားစင်တာတို့ဘာတို့က humanitarian ပေးရစေ။အခုကတော့တို့ကစစ်ကောင်စီနဲ့လုပ်နေရတာ哦။စစ်ကောင်စီကလည်းဘယ်မှမရောက်။မရောက်တော့ကျွန်တော်တို့ဟိုပါ third party ဝင်လိုက်ရင်အလုပ်ဖြစ်နိုင်တာပေါ့ဗျာ
။ရှေလာဆန်မေလ6ရက်ကနေ17ရက်အထိအင်ဒိုနီးရှားနိုင်ငံမှာထိပ်သီးပွဲကျင်းပဖို့ရှိတဲ့အာဆီယံအနေနဲ့မြန်မာအရေးရုံးကန်နေရခြင်းအခုလို PPSD အဖွဲ့ရဲ့ပါဝင်ကြိုးပမ်းပေးမှုရှေ့ဆက်ဖြစ်လာနိုင်ခြင်းပေါ်မေးရမှာလဲဦးရထွန်းကသိတော်မလွယ်လှဘူးလို့အခုလိုရှင်းပြပါတယ
်အခု PPSD ရဲ့ထုတ်ပြန်ကြေညာချက်အရာကတော့သူတို့ကပြည်လဲစေခြင်းနဲ့ဆန္ဒရှိတယ်နှစ်ဖက်စလုံးအပေါ်မှာပေါ့နော်နားလည်ပြီးတော့ဆိုတော့သူတို့ကနေပြီးတော့NASA ကကိုများအစွဲဆောင်တိုက်တွန်းတာစီယုံတာလုပ်နိုင်မလားတစ်ဖက်ကလည်း NUG ကိုသူတို့တိုက်တွန်းတာစီယုံတာလုပ်ဖို့လိုမှာပေါ့အာဆီယံအဖွဲ့အနေနဲ့ကတော့သူ့အဖွဲ့အတွင်းမှာပေါ့နော်အခုကဒီမှာ ਨੇ ပတ်သက်ပြီးတော့စိတ်မရှိပဲသဘောထားတင်းမာတဲ့အဖွဲ့ဝင်တွေရှိတယ်လို့ပြောပြောပြောင်းပြောင်းနဲ့ညာဆက်ကအပေါ်မှာနားလည်မှုပေးပြီးတော့ချင်းကတ်ချင်းတဲ့အဖွဲ့ဝင်တွေလည်းရှိတယ်အဲ့ဒီဂျာကတွေးကွဲမှုကတော့အင်ဒိုနီးရှားမတိုင်ခင်တော်တော်လေးကြီးကြီးမားမားတွေ့ရတာပေါ့နော်မလေးရှားတို့ဘာတို့ဆိုလို့ရှိရင်တော့အဖွဲ့ကထုတ်ပြဖို့တွေဘာတွေအထိပြောကြဆိုကြတာလေးလည်းကြားရတယ်ဆိုတော့အဲ့ဒီဂျာမှာအခုအာဆီယံအသင်းဥက္ကဋ္ဌကသူအောင်မြင်အောင်လုပ်ဖို့အတွက်ဖိအားတွေအများကြီးရှိတယ်။သူလောက်တာမအောင်မြင်ဘူး။သူ့အရင်ကဒီအာဆီယံအသင်းရဲ့ဥက္ကဋ္ဌကမ္ဘောဒီးယားလောက်တာလည်းမအောင်မြင်ဘူး။ဆိုလို့ရှိရင်တော့လမ်းကမကြံတော့ဘူးပေါ့ဗျာ။တော်တော်လေးတော့ခက်တယ်ပေါ့နော
်။အခုလိုအချိန်မှာစစ်ကောင်စီနဲ့ဆွေးနွေးပွဲမှာသာပူးပေါင်းဆောင်ရွက်တဲ့ RCSS ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီနဲ့အဖွဲ့ဝင်ပါတဲ့ဒီ PPSD အဖွဲ့စုထဲမွန်ပြစ်သစ်ပါတီ NMSP ဒီမိုကရေစီကျိုးပြုကင်းတက်မတော် DKBA ကရင်မျိုးသားလူမျိုးရေးတက်မတော်ငြိမ်းချမ်းရေးကောင်စီ KNLAPC ရခိုင်ပြည်လူမျိုးရေးပါတီ ELP ပို့မျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO နဲ့လောက်ဒီမိုကရက်တစ်စီယုံ LDU 6ဖွဲ့ကတော့အပြည့်ပါဝင်နေစေဖြစ်ပါတယ်ခင်ဗျာ
ဒါကတော့ PPSC ငြိမ်းချမ်းရေးပေါ်ဆောင်မှုအဖွဲ့ရဲ့သဘောထားတွေကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်။ဆက်လက်ပြီးတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေရဲ့နဲ့ပတ်သက်တဲ့သတင်းကိုပြောပြပါအောင်မယ်။ထိုင်းနိုင်ငံအယုဒ္ဓယာပြည်နယ်ဘန်ပင်မြို့နယ်ချင်ယာနွဲ့ကြီးရွာအနီးဘန်ကောက်မြို့အဝင်မှာလမ်းမကြီးမှာတရားမဝင်မြန်မာ20ကျော်တည်ဆောင်လာတဲ့ကားနှစ်စီးကိုလုံခြုံရေးရဲတပ်ဖွဲ့တွေက April 19ရက်နေ့ကဖမ်းဆီးခဲ့ပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေးမာကဆက်ပြီးပြောပြပါမယ
်ထိုင်းနိုင်ငံအယုဒ္ဓယာပြည်နယ်ဘန်ပရင်မြို့နယ်တဲကဘန်ကောက်မြို့အဝင်လမ်းမကြီးမှာလူကုန်ကူးသူတွေကမြန်မာ20ကျော်ကိုပစ်ကတ်ကား2စီးနဲ့တယ်ဆောင်လာတော့ဖမ်းမိခဲ့တာပါအထောက်ထားမဲ့မြန်မာတွေဟာတက်ပြီးနယ်မဲဆောက်မြောက်ရီလမ်းကြောင်းကနေဝင်ရောက်လာတာဖြစ်ပြီးဘန်ကောက်နဲ့မြို့ကြီးတွေမှာအလုတ်ကန်ရှာဖွေဖို့အတွက်လာကြရင်ဖမ်းဆီးခံရတာဖြစ်ပါတယ်။ ထိုင်းလုံခြုံရေးအာဏာပိုင်တွေကသူတို့ကိုတည်ဆောင်လာတဲ့လူပုံကူးသူတွေရဲ့ကားကိုရက်တက်စစ်ဆေးရကနေဖမ်းမိခဲ့တာဖြစ်ကြောင်းမြန်မာပြည်သားများရေးပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။မတင်ကားပွဲပစ်ကတ်ကားနဲ့ဒီကိုလုံခြုံရေးတပ်ဖွဲ့ရနေရှာဖွေဖမ်းဆီးရမှာပစ်ကတ်ကားစီမှာတရားမဝင်မြန်မာ70ဦးအစားပစ်ကတ်ကားစီမှာတရားမဝင်မြန်မာ70ဦးအစုစုပေါင်း23ဦးကိုဖမ်းဆီးရမှာတယ်သူတို့နဲ့သူသူတို့ကိုပို့ဆောင်ပေးတဲ့ထိုင်းရင်မောင်းတပ်ဦးကိုလည်းတပါတယ်ဖမ်းဆီးရမိတာဖြစ်ပါတယ်။တစ်ပြီးလုံးလုံခြုံရေးတပ်ဖွဲ့တွေကမော်တော်ယာဉ်တွေကိုရပ်တန့်ဆစ်ဆေးတယ်မှာအဲ့မတင်ကားပွဲပစ်ကတ်ကားမရှိဘူး။ရှာပွေဖော်တို့ဖမ်းဆီးနိုင်တာဖြစ်ပါတယ
်။အလားတူဖြစ်ရမျိုးတွေလည်းမကြာခဏရှိနေပြီး AB လဇန်းလုံးကလည်းတရားမဝင်ရိုဟင်ဂျာအများစုပါတဲ့မြန်မာနိုင်ငံသားတွေဖမ်းမိခဲ့တာရှိတယ်လို့လည်းပြောပါတယ်။
ဒီဘလာတရနေရနေ9ရက်နေ့ဒီနော်တရားမွန်မြန်မာ142ရက်အဖန်ကားတယ်အဲ့ဒီမှာအများဆုံးကတော့ထိုင်းနိုင်ငံတောင်ပိုင်းဖုံဖုံပြည်နယ်ထဲမှာအဖန်ကားတဲ့အုပ်စုပဲရိုဟင်ဂျာစုစုပေါင်းရိုဟင်ဂျာ89ယောက
်အခုဆိုရင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနှစ်နှစ်ကျော်ကာလအတွင်းမြန်မာနိုင်ငံသားတွေတောင်းနဲ့ချီပြီးအလုတ်ကင်ရှာဖွေဖို့အတွက်ကောမြန်မာနိုင်ငံအတွင်းစစ်ရေးနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ပါငြိယဆုံးခွာထွက်ပြေးလာနေကြတာပါ။တချို့ကတော့အိန္ဒိနာချင်းနိုင်ငံတွေတဲကိုခိုလုံဖို့အတွက်ထွက်ပြေးလာသူတွေရှိတယ်လို့အလုတ်ကန်ရှာဖွေဖို့အတွက်ထွက်ပြေးလာကြသူတွေလည်းအများအပြားရှိနေပြီးနေ့စဉ်ယာနဲ့ချီပြီးဖမ်းဆီးခံနေရတာတွေလည်းရှိနေပါတယ်ရှင်။ထိုင်းနိုင်ငံ
ဒါကတော့ထိုင်းနိုင်ငံရောက်တရားမဝင်မြန်မာနိုင်ငံသားတွေနဲ့ပတ်သက်ပြီးတော့ MAA မှာပြောပြသွားတာဖြစ်ပါတယ်။ဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတပုတ်ကိုတင်ပြပါအောင်မယ်။ကမ္ဘာလူဦးရေအများဆုံးနိုင်ငံကြီးတွေအကြောင်းဖြစ်ပါတယ်။အိန္ဒိယဟာလူဦးရေ 1.4 ဘီလီယံတန်း 1400 ရှိလာပြီးတရုတ်ရဲ့လူဦးရေကိုကျော်တက်တော့မယ်လို့လူဦးရေတိုးပွားမှုနှုံလေ့လာသူတွေကပြောဆိုထားပါတယ်။ဒါပေမဲ့ဘယ်အချိန်လောက်မှတရုတ်လူဦးရေကိုကျော်တက်မယ်ဆိုတာကိုတော့အတိအကျမခန့်မှန်းနိုင်သေးပါဘူး။အိန္ဒိယမှာလူဦးရေတိုးပွားလာတာဟာလုံသားအင်အားတိုးပွားလာတာဖြစ်ပြီးစီးပွားရေးလည်းတိုးတက်လာနိုင်ပါတယ်။ AP သတင်းဆောင်ပါတစ်ခုကိုအခြေခံပြီးတော့ဒီအကြောင်းအရာကိုကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်
။တက္ကရ2000ပြည့်နှစ်တုန်းကအိန္ဒိယမှာလူဦးရေတန်း1000ပြည့်အဖြစ်မွေးဖွားခဲ့တဲ့သမီးမိန်းကလေးတဦးကိုမှတ်တမ်းတင်ကြိုဆိုခဲ့ကြပါနဲ့။အနည်း20ကျော်ကြာပြီးတဲ့နောက်အိန္ဒိယရဲ့လူဦးရေဟာတရုတ်ကိုကျော်တက်တော့မယ်လို့ခန့်မှန်းတွက်ချက်လာကြပါတယ်။တရုတ်ဟာ1950ခုနှစ်ကုလသမဂ္ဂကနေကမ္ဘာလူဦးရေမှတ်တမ်းတွေကိုစတင်ခဲ့တဲ့အချိန်ကတည်းကကမ္ဘာပေါ်မှာလူဦးရေအများဆုံးနိုင်ငံဖြစ်ပါတယ်။ဒါပေမဲ့လည်းလူဦးရေတိုးပွားနှုန်းစောင့်ကြည့်လေ့လာသူတွေကအိန္ဒိယဟာဘယ်အချိန်လောက်မှကမ္ဘာလူဦးရေအများဆုံးနိုင်ငံဖြစ်လာမယ်ဆိုတာကိုတော့အတိအကျတွက်ချက်ခံမှန်းနိုင်ခြင်းမရှိသေးပါဘူး။ဘာကြောင့်လဲဆိုတော့သူတို့ရဲ့တွက်ချက်မှုတွေဟာခံမှန်းခြေတွေကိုပဲအခြေခံထားနိုင်တဲ့အတွက်ဖြစ်ပါတယ်။ဒါပေမဲ့လည်းမကြာမီမှာပဲတရုတ်ကိုကျော်တက်တော့မယ်ဆိုတာကိုတော့သူတို့သိထားပါတယ်။အခုအခါအိန္ဒိယရောတရုတ်ပါလူဦးရေတန်း1400ကျော်စီရှိကြပါတယ်။နှစ်နိုင်ငံပေါင်းရင်ကမ္ဘာလူဦးရေတန်း8000ရဲ့3ပုံတစ်ပုံရှိပါတယ်။လန်ဒန် LSE တက္ကသိုလ်ကဂုဏ်သုဆောင်ပေါ်မောက်ခTim Dyson ကအခုလိုပြောပါတယ
်။ The simple reason is that the birth rate is still significantly
high. ဒီကအကြောင်းတရားကတော့ရှင်းပါတယ်။ဝေးဖွားနှုန်းကတည်ဆုံးနှုန်းထက်များနေပါတယ်။အိန္ဒိယရဲ့လူဦးရေတိုးနှုန်း100ခန့်နှုန်းနီးပါရှိပါတယ်။တရုတ်ကလည်းလူဦးရေဆက်ပြီးတိုးနေပါတယ်။ဒါပေမဲ့တိုးနှုန်းကိုတော့သေချာမသိရပါဘူး။နှစ်စဉ် 3.2 ခန့်နှုန်းလောက်ရှိပါတယ်။တရုတ်ရဲ့လူဦးရေတိုးနှုန်းဟာမကြာမီကာလမှာရော့ကျသွားနိုင်ပေမဲ့အိန္ဒိယလူဦးရေတိုးနှုန်းကတော့ဒီရာစုနှစ်အလယ်လောက်ထိဆက်ပြီးတော့တိုးနေနိုင်ပါတယ်
။တင်ချာနည်းအရလေးလာတိုင်းထွာမှုတွေအပြင်မွေးဖွားနှုန်းသစ်ဆုံးနှုန်းတွေအရအိန္ဒိယလူဦးရေဟာဧပြီလအလယ်လောက်မှာတရုတ်ကိုကျော်တက်သွားနိုင်ပါတယ်။ဒါပေမဲ့လည်းဒီအချက်ဟာအတိအကျမှန်ကျင်မှမှန်မှာပါလို့လူဦးရေတိုးပွားနှုန်းလေးလာသူတွေကသတိပေးထားပါတယ်။ဘာကြောင့်လဲဆိုတော့အခြေခံတွက်ချက်ရတဲ့ကိန်းဂဏန်းတွေဟာတိကျတေချာမှုမရှိတဲ့အတွက်ဖြစ်ပါတယ်။မကြသေးမီအချိန်အထိဒီဆယ်စုနှစ်ကုန်ပိုင်းမှာအိန္ဒိယဟာကမ္ဘာလူဦးရေအများဆုံးနိုင်ငံဖြစ်လာမယ်လို့မျှော်လင့်မထားခဲ့ပါဘူး။ဒါပေမဲ့လည်းတရုတ်မှာမိသားစုတွေကကလေးယူနှုံကြဆင်းလာပြီးတရုတ်ရဲ့မွေးဖွားနှုန်းဟာကြဆင်းလာတဲ့အတွက်အခုလိုမြန်မြန်ဆန်ဆန်ပဲအိန္ဒိယလူဦးရေဟာတရုတ်ကိုကျော်ဖို့ဖြစ်လာတာပါ။ တရုတ်မှာကလေးတယောက်ပဲယူရမယ့်မူဝါဒကိုလွန်ခဲ့တဲ့9နှစ်ကရုပ်သိမ်းခဲ့ပြီးလွန်ခဲ့တဲ့2နှစ်ကမိသားစုတွေကလေး3ယောက်အထိယူနိုင်တယ်လို့တိုက်တွန်းခဲ့ပေမဲ့အရွယ်ရောက်သူဥယျာဉ်တုံးလုံးဟာရပ်တန့်နေခဲ့ပါတယ်။ပါမောက်ကဒိုင်ဆင်ကအခုလိုဆက်ပြောပါတယ
် In the 1970s China moved from high fertility
ဒရန်ကွေရကွန်ဆေဂျောခုနှစ်တွေတုန်းကတရုတ်ရဲ့မွေးဖွားနှုန်းဟာကျဆင်းလာခဲ့ပါတယ်။အမျိုးသမီးတယောက်ကလေး9ယောက်6ယောက်မွေးရကနေကလေးမွေးဖွားနှုန်းရော့ကျလာခဲ့ပြီးအမျိုးသမီးတယောက်ကိုကလေး2ယောက်လောက်ပဲမွေးဖွားပါတယ်ဆယ်စုနှစ်တခုလောက်အတွင်းမှာဒီလိုနှုန်းနဲ့ကျဆင်းခဲ့ပါတယ်အတော်ကိုတိတိကျကျဖြစ်ခဲ့တာပါအိန္ဒိယမှာတော့1980ကျော်နှစ်တွေတုန်းကစုစုပေါင်းမွေးဖွားနှုန်းဟာပြန့်မြအမျိုးသမီးတဦးမှာကလေး6ယောက်မွေးဖွားပါတယ်အိန္ဒိယမှာကျတော့အခုကာလမှာမျိုးသမီးတူဟာပြမ်းမြကလေးနှုတ်ဦးငွေဖွားနေပါလေ
။နှစ်နိုင်ငံစလုံးမှာဆယ်စုနှစ်တစ်ခုတိုင်းမှာတစ်ကြိမ်တကောင်စင်းရင်ကောက်ယူပါတယ်။တရုတ်ရဲ့နောက်ဆုံးတကောင်စင်းရင်ကောက်ယူခဲ့တာဟာ2020ခုနှစ်ကဖြစ်ပါတယ်။အဲ့ဒီအချိန်ကလေးကစပြီးလူဦးရေတိုးဝှနှုန်းကိုတွက်ချက်ဖို့ပညာရှင်တွေကအစိုးရကင်ကနန်အချက်အလက်တွေနဲ့မွေးတည်မှတ်တမ်းတွေကိုအသုံးပြုခဲ့ပါတယ်။အိန္ဒိယရဲ့နောက်ဆုံးတကောင်စင်းရင်ကောက်ယူခဲ့တာဟာ2011ခုနှစ်ကဖြစ်ပါတယ်။2021ခုနှစ်သကောင်စင်းကောက်ယူဖို့ကိုကိုဗစ်ကပ်ရောဂါကြောင့်ရွှေ့ဆိုင်းထားခဲ့ရပါတယ်။တိန်တဆင်းလူဦးရေစင်းကောက်ယူနိုင်ခြင်းမရှိတဲ့အတွက်လူဦးရေပညာရှင်တွေအတွက်တိကျတဲ့အချက်အလက်တွေမရှိသလိုအိန္ဒိယကိုတိုင်သူတို့ရဲ့နောက်ဆုံးလူဦးရေစင်းကိုမသိနိုင်ဖြစ်နေပါတယ်။အိန္ဒိယမှာအခုအချိန်ကနေလာမယ့်ရာစုနှစ်လည်းအထိနောက်ထပ်လူဦးရေတန်း200လောက်တိုးလာနိုင်ပါတယ်လို့ပေါမောက်ကဒိုင်ဆင်ကပြောဆိုပါတယ်။
You're looking at an additional 200 million people probably in India between
Nia အနှံ့ကလူ့ရေတိုးပွားမှုတွေဟာကမ္ဘာကိုရိုက်ခတ်စေပါတယ်တရုတ်မှာဆိုရင်မွေးဖွားနှုန်းချော့ချဖို့လှုပ်ဆောင်ခဲ့ပေမဲ့လူ့ရေအများအပြားတိုးပွားခဲ့ပါတယ်အိန္ဒိယမှာကျတော့လူနေမှုအဆင့်တန်းကဆက်ပြီးတိုးတက်လာနေဥပမာပါဒါကြောင့်တူဦးချင်းစီရကာဗွန်ဓာတ်ငွေထိုးလွှတ်မှုကလည်းရှိလာဥပမာပ
ါဗစ်ချိန်မှာ2021ခုနှစ်သကောင်စင်းရင်အရာလူဦးရေ 1.8% တန်းဟာအိန္ဒိယလူမျိုးတွေဖြစ်ပါတယ် BAPS ဟိန္ဒူအဖွဲ့ဝင်လန်ဒန်မှာရှိတဲ့ Niasdin ဟိန္ဒူဘုရားကျောင်းကစေတနာဝန်ထမ်းနီတာပတေးကအခုလိုပြောဆိုပါတယ
် Yes that is statistic in itself but more importantly it's about the contribution
လူဦးရေတိုးလာတာအိန္ဒိယတနိုင်ငံတည်းနဲ့မကပါဘူးတစ်ကမ္ဘာလုံးတိုင်းတန်နေပါဥပမာပြောရရင်ဒီမှာနေတယ်ဒီမှာကလေးတွေမွေးပြီးကြီးပြင်းတဲ့အထိပြုစုပြောထောင်ပေးတယ်။ကျွန်မခံစားရတာကတော့လူအဖွဲ့အစည်းအတွက်တန်ဖိုးရှိတဲ့သူတယောက်ဖြစ်မယ်။လူအဖွဲ့အစည်းကိုအကျိုးပြုမယ်။ဒီအချက်ကအဓိကကြတယ်လို့ထင်ပါတယ်
။အိန္ဒိယမှာလူငယ်ဦးရေပိုများပါတယ်။မွေးဖွားမှုနှုန်းဟာလည်းမြင့်ပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်သုံးခုအတွင်းမွေးကင်းစကလေးတည်ဆုံမှုနှုန်းဟာလည်းရော့ကျလာပါတယ်။ကမ္ဘာပေါ်မှာလူဦးရေအများဆုံးနိုင်ငံဆိုတာကိုဂုဏ်ယူနေဖို့ထက်လူမှုရေးနဲ့စီးပွားရေးဆိုင်ရာနောက်ဆက်တွဲဖြစ်ရပ်တွေရှိပါတယ်။အိန္ဒိယမှာလူသားအင်အားတိုးလာပြီးစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေကိုဖြစ်စေနိုင်ပါတယ်။တရုတ်မှာတော့ကျဆင်းလာတဲ့အလုပ်လုပ်ကင်နိုင်တဲ့အသက်အရွယ်ရှိသူတွေကအသက်အရွယ်ကြီးရင်သူတွေကိုပံ့ပိုးထောက်ပံ့ရမှာဖြစ်ပါတယ
်။ဒါကတော့လူဦးရေတိုးပွားလာနေတဲ့အိန္ဒိယနိုင်ငံအကြောင်းကိုပြောပြခဲ့တာဖြစ်ပါတယ်။ VOA ရဲ့စနေနေ့မနေ့ပတ်အတန်းလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မကြမီပဲအပတ်စဉ်ကဏ္ဍတွေကိုထုံးလဲ့အောင်မှာဖြစ်တဲ့အတွက်ဆက်လက်ဆောင်မြောကြည့်ရှုနာတော်တာဆင်နိုင်ပါတယ
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါမင်္ဂလာပါခင်ဗျာ VUE American အတန်ရဲ့စနေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာပါ VUE ရဲ့ Radio အတန်လွင့်အစီအစဉ်တွေကိုတော့ line no meter 25 kHz 11113ည line no meter 40 kHz 9413ည line no meter 51 kHz 5895တို့ကနေထုတ်လွှင့်တာဖြစ်ပါတယ်ဆက်လက်ပြီးတော့ပတ်စင်ကန္တာတွေဖြစ်တဲ့အမျိုးသမီးကန္တာသုတဆုံနဲ့အမေရိကန်တခွင်နဲ့တိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာပါပထမဆုံးအနေနဲ့ကတော့အမျိုးသမီးအစီအစဉ်ကိုတင်ဆက်မှာပါဒီလ17ရက်နေ့ကစကိုင်းတိုင်းကံပလူမြို့နယ်ဗစီကြီးချေးရွာမှာစစ်ကောင်စီတပ်ဖွဲ့တွေက လေချောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်ကလေးငယ်40အပါအဝင်လူပေါင်း180ကျော်သေဆုံးခဲ့ရပါတယ်။ထိတ်လန့်စရာဒီအဖြစ်ဆိုးကြီးကိုကိုယ်တိုင်မြင့်မြင့်ကြုံတွေ့ခဲ့ရပြီးသားသမီးငယ်တွေအပါအဝင်မိသားစုဝင်တွေဆုံးရှုံးခဲ့ရတဲ့အမျိုးသမီးတချို့ရဲ့ပြန်လည်ပြောပြချက်တွေနဲ့လက်ရှိဘလို့အခြေအနေတွေကိုကြော်ဖြတ်နေရတယ်ဆိုတာတွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကစူးစီးတင်ပြထားပါတယ်။
There's a path we must choose sometimes. Gotta stand up and fight sometimes.
40နီးပါးအပါဝင်လူပေါင်း190ကျော်သေဆုံးခဲ့ရတဲ့စကိုင်းတိုင်းကမ့်ဘလူးမြို့နယ်ပဲစီကြီးကျေးရွာလေးတောင်တိုက်ခိုက်မှုဟာမြန်မာနိုင်ငံမှာဆီယနာသိမ်းမှုနောက်ပိုင်းအရက်သားတွေအစုလိုက်ပြုံလိုက်သေဆုံးမှုအများဆုံးလေးတောင်တိုက်ခိုက်မှုဖြစ်ပါတယ်။ဘယ်သူဘယ်ဝါမခွဲခြားနိုင်လောက်အောင်ခန္ဓာကိုယ်အစိတ်ပိုင်းတွေတစားစီဖြစ်သွားကြတဲ့သူတွေဒီကုလုံးမိလောင်သေဆုံးခဲ့ရတဲ့သူတွေအများပြားရှိခဲ့တာပါ။မင်းဘိုင်တွင်လူရနဲ့ချီတိတ်ဆုံးခဲ့ရတဲ့ထိတ်လန့်စရာတီဖြစ်ဆိုးကြီးကိုကိုယ်တိုင်ကြုံတွေ့ခဲ့ရပြီးခင်မွန်းတဲ့နဲ့အတူသားသမီးနဲ့အောင်ဆုံးရှုံးခဲ့ရတဲ့အမျိုးသမီးတူကအခုလိုပြောပြပါဗျ
။မအဲ့နေရကျမတို့အိမ်မှာထိုင်နေတာပါဘုရားဟောင်းလေးပြီးတော့ကျမနေရတဲ့ခြေနေရကျမအဲ့ကြတော့သူတို့တစ်ချက်ချတော့အိုင်နာမှာပါကျမအိမ်နေရနီးနီးလေးပါကျမအိမ်နဲ့နီးနီးရဟုံးကလေးဆိုရကျမလည်းဘာမှကမမြင်ရတော့ဘူးဒီလိုလုံးကြီးတက်ပြီးကျမကလည်းခြောက်ထဲဆင်းပြီးတာပါကျောက်ထဲဆင်းပြေးပြီးတော့တရားတကားဟာသတိတွေရောက်လာပြီးတော့ပြကြတော့တာပဲကျမတို့လည်းခြောက်ထဲဝင်နေရတာအားလည်းရွာတဲ့ဈေးညပွက်သွားတာပဲကလေးတွေကလည်းအိုင်နာပြစ်စနခတ်ကျမယောက်ျားရောကလေးနှစ်ယောက်ပါသွားတာယောက်ျားလေးက6နှစ်မိန်းကလေးက7နှစ်မျိုးတွေကလည်းအများကြီးပါပဲ
ချေရတဲ့မိသားစုတွေအများအပြားဟာအလောင်းကိုကိုယ်တိုင်တကြွခွင့်ရဖို့မပြောနဲ့တွေးဖို့တောင်းမှမဖြစ်နိုင်ခဲ့ပါဘူးကုညီကယ်ဆယ်ရေးဆောင်ရွက်သူတွေကရှာဖွေတွေးရှိသမျှအလောင်းတွေကိုစုဆောင်းကောက်ယူပြီးစုပုံမိရှုတကြွရတဲ့အခြေအနေဖြစ်ခဲ့တာပါအခုပြောပြတဲ့အမျိုးသမီးကိုယ်တိုင်လည်းသူ့မိသားစုတွေရဲ့အလောင်းတွေကိုမမြင်ခဲ့ရသလိုလက်ရှိအချိန်ထိတောတောင်ထဲမှာပုံအောင်နေရဆဲဖြစ်ပါတယ
်ခုကျမတို့အိမ်နေရတဲ့စပြီးတရက်မှလည်းကောင်းကောင်းမအိပ်ရကောင်းကောင်းလည်းမစားရပါဘူးခုလည်းတောထဲမှာပုံအိမ်နေရပါတယ်ချောင်းချိုးပြောင်းကြားချက်ရင်ငတ်ခံအစာငတ်ခံပြီးတော့ကျမတို့တော်သူတော်သားတွေရောတည်တဲ့အတိုင်းမှာပဲမရဲဘာမှမတက်နိုင်ပါဘူးအာမတန်တော့မန်ရှိော့ကျမတို့ဘာမှမလုပ်နိုင်ပါဘူးသူတို့လှုပ်တာပဲခံနေရတာပါအဲဒီလည်းဥမမဲစာမမြောက်ကလေးလေးတွေပါတော့လည်းကျမကိုပြီးညင်လာတယ်ဝမ်းနေတယ်ကျမလေးအဲ့နေရာဆိုအယူမအီးပြောက်လို့ပဲကျမဘဲသွားလို့ဘဲလာမှမသိဘဲအားကိုမှမသိကျမတို့မလေးညနေရောက်ရောက်လာတော့တစ်ခါပြန်ပြီးတော့ကျမတို့မှတော့ချုံအောင်ကြချောက်ပတ်ကြကိုပုတ်လို့နေရစီရလည်းမရှိပါဘူးမရဲ့ဒီလိုခေဆိုးကြီးရမှာလဲကျမတို့မနေချင်ပါဘူးကျမတို့မိသားစုလို့ပဲမိသားစုမှမဖြစ်သေးတော့ပါဘူးဒီလိုကြီးလည်းတစ်ခါမှလည်းမကြဘူးကျမတို့အဲ့အတန်နေကြရင်ကြောက်ပါတယ်ဘယ်ပြေလို့ပြရမှာလဲကျမတို့မသိပါဘူးကျမတို့ရဲ့ဒီရှင်ပါကျမတို့မိသားစုတွေဒုက္ခဖြစ်နေတော့ပေးမိသားစုမှလည်းဒီလိုအတွေ့အကြုံကြီးနဲ့မတွေ့သေးခင်မူကျမတို့ရင်ထဲမှာလည်းစူးနေနေပါတယ
်လူတွေအစုလိုက်ပြုံလိုက်တိတ်ဆုံးခဲ့ရတဲ့ဒီလေချောင်းတိုက်ခိုက်မှုအပြီးနောက်ရက်တွေမှာလည်းစစ်ကောင်စီတပ်ဖွဲ့တွေဟာဗစီကြီးကြီးရွာတဝိုက်ကိုစစ်ရဟတ်ရင်တွေအချင်းချင်းပြန်ဝဲပြီးချင်းချောက်တာဖြစ်ခတ်ကြတွေကြောင့်အလောင်းရှောက်ဝေးကောက်ယူတာတွေမှာအခက်အခဲဖြစ်ခဲ့ရပါတယ်ဧပြီလ19ရက်နေ့မှာတော့ကြီးရွာတဲ့အထိစစ်ကြောင်းအင်အားသုံးဝင်ရောက်ပြီးနေမြေရှင်းလင်းတာတွေပါလုပ်ခဲ့တာကြောင့်ပစီကြီးရွာနဲ့ပတ်ဝန်းကျင်ကြီးရွာတွေကဒေသခံတွေအများအပြားဘေးလွတ်ရာတင်းရှောင်ထွက်ပြေးနေကြရတယ်လို့ကိုယ်တိုင်ကြုံတွေ့ရတဲ့သူတွေနဲ့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကပြည်ဝေးကိုပြောပြကြပါတယ်အခုအချိန်ထိရွာကနေထွက်ပြေးတင်းရှောင်နေရဆဲဖြစ်တဲ့အမျိုးသမီးတဦးကဧပြီလ17ရက်နေ့ကဖြစ်ရကိုအခုလိုပြန်ပြောပြပါတယ
်အဲ့ဒီကကျမတို့ကကျမတို့သားမင်းတို့ကမင်္ဂလာအိမ်မှာတမျိုးလုံးတူကျန်တဲ့အဲ့လူတွေကသွားကြတာပါအဲ့ဒီမင်္ဂလာအိမ်ကျန်လို့ကျမတို့ကနေလို့လွတ်တာဟုတ်လို့ဆိုရင်ကျမတို့လည်းအပအကုန်လုံးဝိုင်းအောင်လုပ်တာကျမတို့ကမင်္ဂလာအင်ထမင်းချဲဝိုင်းရိုက်လို့ဟောင်းနဲ့အတန်ကြီးကြတော့ကျမတို့ကမင်္ဂလာအင်ရနေဝင့်နေရကိုလက်ထားလဲကြီးလိုက်ရောမိခိုးလုံးကြီးဘာမှမသိတော့မြင်လည်းမမြင်တော့ခွဲကြရင်တော့ကျမသမီးရဲ့အမေရဲ့ပုဂ္ဂိုလ်တယောက်ရဲ့အဲကျမမျိုးသားတော့စိတ်ယုံတက်နေရဒါပဲကြရင်တော့
ကျန်တဲ့မိသားစုဝင်9ယောက်ကတော့အဲ့ဒီနေ့ကလေချောင်းတက်ခိုက်မှုအတွင်းမှာပဲတိတ်ဆုံခဲ့တာပါ
။ပါလားအဖေပါသွားတာ အလိုပြောမယ်ဆိုရင်တော့ယောက်ျားအသေးရောတက်နေတာအကိုကြီးရောအကိုလေးရောအကိုလည်းရောအကိုမှသွားတာအဲ့အကိုတွေရောအဲ့အကိုတွေဒီသူမလေးနဲ့ရောက်တူရတဲ့ကျမမိသားစုကခုနှစ်ယောက်ပါအားရသူရောနေရတဲ့လူညီလည်းမညီရောဆေယုံတက်တယ်ဆိုတဲ့လူလဲအတန်းနာကြဆေယုံတက်တဲ့လူလားဆိုတော့ညီလည်းမညီအောင်ဘူးတဲ့
ဖြူတီရဲ့ကြုံလိုက်ရတဲ့အဖြစ်စူးကြီးထဲမှာမိသားစုဝင်အများအပြားဆုံးရှုံးလိုက်ရသူတွေအတွက်ပူဆွေးတော့ကကြည်လွန်ပါတယ်ရွာပြန်ရင်ဒီဖြစ်ဆိုးကြီးကိုပြန်မြင်ရမှာကြောက်တယ်လို့သားသမီးတွေဆုံးရှုံးလိုက်ရတဲ့မိခင်ဖြစ်သူကလည်းပြောပါတယ
်ညီမရွာပြန်ရင်ညီဝင်းကြီးကညီမရပါဖြစ်တဲ့နေရာတန်းနေရတာအရာရဲ့အမှုတို့ပုံရအပေါ်ကနေကြည့်ရတယ်ဒီအင်းတို့ရဲ့ကျေသားသမီးရဲ့ကြာကြလို့အမေချာနေ
ပစိကြီးလေကြောင်းတိုက်ခိုက်မှုအတွင်း၅နှစ်သားအရွယ်မြင်းငယ်လေးနဲ့တမတ်ဖြစ်သူဆုံးရှုံးခဲ့ရတဲ့အမျိုးသမီးတူကတော့ဘေးကင်းကင်းနဲ့အေးအေးချမ်းချမ်းနေခြင်းပြီလို့ပြောပါရယ်
။ကျမတို့ပြည်ပြည်လောလောနဲ့ကြောက်ကြောက်လန့်လန့်လာရလို့စေဝါလည်းမပါခဲ့ပါဘူးလို့အဲ့ဒါတော့တောက်ရသုံးရတွေပါဆိုအခါစားစားရခက်ခဲရှိပါတယ်အဲ့ဒါကြောင့်လူအပ်ပါတယ်ရှင်။နောက်ထပ်လည်းကြောက်လန့်နေရပါတယ်ရှင်။ကျင်တဲ့လူတွေအတွက်လည်းပူပင်ရပါတယ်။လုံကြုံကောင်းကောင်းမွန်မွန်လေးနဲ့လုံးလုံးချုံချုံလေးနေနေတာပါအနေရကင်းရင်းနေ
နောက်ထပ်ဗမိသားစုတွေမှာအခုလိုအဖြစ်ဆိုးမျိုးကြီးမကြုံရစေချင်တော့ဘူးလို့သားနဲ့သမီးဆုံးရှုံးခဲ့ရတဲ့အမျိုးသမီးကလည်းပြောပါတယ
်ဒီမှာဖြစ်နေတဲ့ဆန္ဒလေးကတော့ဒီနေရာလေးနေကြည့်ပါတယ်သားစုမှာဒီလိုဒုက္ခကြီးလည်းဆိုတော့ဘာမှူးဒီမှာဝမ်းနေတယ်တူတော့ဝမ်းနေသေးတယ်ဒီမှာခံစားကြလို့လည်းဗမိသားစုမှာမခံစားဘူးတော့ဒီမှာလည်းကျမတို့အေးကြကြမနေရဘူးဆန်ကြီးကြရင်ကျမတို့ပြေးဝေးရတယ်ကျမတို့ဒီအတန်ကြီးလည်းကျမတို့မကြချင်ဘူးဒီအတန်ကြီးကိုမကြအောင်တားဆီးပေးကြပါတောက်လျှောက်ပေးကြပါကျမတို့ဘဝနိုင်ငံကြီးလည်းဒီလိုကြီးလည်းဆက်မဖြစ်ချင်ပါဘူးကျမတို့ပြည်သူလူထုတွေလည်းကြောက်လာပါပြီဒီမှာကိုကိုရမရှိပါဘူးမရဲ့အားလေးတော့ပြောပေးပါကျမတို့လူမိသားစုတွေလည်းတို့ရင်တော့ကရင်တော့ဒီဥပြတဲ့မှာဒုက္ခများစွာခံနေရတာပါကျမတို့အဲ့ဒီဒုက္ခကြီးကိုမခံကျင်တော့ပါဘူ
းထိတ်လန့်စရာအဖြစ်ဆိုးကြီးကိုကြုံရတဲ့ဒေသခံတွေဟာအခုအချိန်အထိစိတ်ပိုင်းရုပ်ပိုင်းလုံခြုံမှုမရှိဘဲတောတောင်တွေထဲမှာပြေးလွှာပုန်းအောင်နေကြဆဲဖြစ်တယ်လို့မိသားစုဝင်တွေနေ့မြင်ညပြောက်အဖြစ်နဲ့ကြုံရတဲ့စိတ်ဒဏ်ရာတွေကတော်တော်နဲ့ကုစားလို့လွယ်ကူနိုင်မှာတော့မဟုတ်ပါဘူးဒီလိုမိသားစုတွေအတွက်စိတ်ပိုင်းရုပ်ပိုင်းဆိုင်ရာကုညီထောက်ပံ့မှုတွေအများအပြားလိုအပ်နေတယ်လို့စိပေးဒုက္ခသည်တွေကိုအနိကက်ကုညီပေးနေသူတွေကလည်းပြောဆိုကြပါတယ်။ကလင်းငယ်တွေအများအပြားအပါအဝင်အရက်သားပြည်သူရာနဲ့ချီသိဆုံးခဲ့ရတဲ့ပစိကြီးရွာတိုက်ခိုက်မှုဟာမြန်မာစစ်ကောင်စီတပ်ဖွဲ့တွေရဲ့လူသားမှုတရက်လုံးအပေါ်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုမြောက်တယ်လို့ပြည်ရင်းပြည်ပါလူခွင့်ရေးအဖွဲ့တွေကလည်းပြင်းပြင်းထန်ထန်ဝေဖန်ရှုံချကြပါတယ်။ပစိကြီးရွာလေးကြောင်တိုက်ခိုက်မှုဟာလူတွေရဲ့အသက်တွေနဲ့နိုင်ငံတကာဥပဒေတွေကိုစစ်ကောင်စီကအလေးမထားဘူးဆိုတာနောက်ထပ်တစ်ကြိမ်ပြသလိုက်တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးလင်ဒါသောမက်စ်ဂရင်ဖီကလည်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ပစိကြီးရွာလေးကြောင်တိုက်ခိုက်မှုနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းဗြိတိန်နိုင်ငံရဲ့တောင်းဆိုမှုနဲ့မြမရေးအရေးပေါ်တကပိတ်ဆွေးနွေးပွဲခေါ်ယူခဲ့ပြီးမြန်မာနိုင်ငံနဲ့ပတ်သက်တဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 2669 ကိုလက်တွေ့အကောင့်ထဲပေါ်ဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနဲ့ကုလသမဂ္ဂဆိုင်ရာဗြိတိန်သံမတ်ကြီးတွေကလည်းတိုက်တွန်းတောင်းဆိုခဲ့ကြပါတယ်။အရက်သားပြည်သူတွေကိုပါပြစ်မှတ်ထားတဲ့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေဟာစစ်ရာဇဝတ်မှုကျူးလွန်တဲ့လက္ခဏာတွေဖြစ်ပြီးနိုင်ငံတကာဥပဒေတွေကိုချိုးဖောက်တာဖြစ်တယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကလည်း VOA ကိုပြောပါတယ်။ဒီအခြေအနေတွေကိုရပ်တန့်ဖို့နိုင်ငံတကာတိုင်းဝန်ကထိရောက်တဲ့ကင်တွေအေးအေးယူမှုတွေလုပ်သွားရလိမ့်မယ်လို့လည်းသူကပြောပါရယ်။ပစိကြီးရွာလေးကြောင်တိုက်ခတ်မှုနဲ့ပတ်သက်လို့ဝန်ခံချတဲ့မြန်မာစစ်ကောင်စီကတော့အဲ့ဒီဒေသမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေရှိနေတာကြောင့်တိုက်ခိုက်တာဖြစ်တယ်လို့တုံ့ပြန်ချပါရယ်။လက်ရှိအချိန်ထိနေရက်မပြောင်းနိုင်ကြသေးတဲ့ဒေသခံရဲသားတွေကတော့တိုက်ခတ်မှုတွေအားလုံးရပ်ပြီးအေးအေးချမ်းချမ်းအိမ်ပြန်နေထိုင်ခွင့်ရဖို့ကိုပဲမျှော်လင့်နေကြတယ်။ဆိုတော့ကိုတင်ပြရှင်းတယ်ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်။မှာဖြစ်ပြီးပါရှင်
ကတော့ကမ်ဘလူးမြို့နယ်ပဇီကြီးကျွော်မှာအာနာသိန်းစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့တဲ့အတွက်သေဆုံးသူအရပ်သားတွေရဲ့တန်ရစ်သူအမျိုးသမီးတွေကိုဆက်သွယ်မေးမြန်းပြီးတော့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေကပြောပြသွားတာပါဆက်လက်ပြီးတော့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပါောင်းမယ်အမေရိကန်ပြည်ထောင်စုမှာကျောင်းလာတက်ရင်ကွန်ပျူတာနဲ့ဘွဲရခဲ့ပေမဲ့စက်ပြင်လုပ်ငန်းကိုဝါသနာရလုပ်ကင်ရင်ကားပြင်ဆိုင်ဖွင့်လာတာလို့ကိုမင်းကောင်ထွန်းကပြောဆိုပါရယ်မေရီလန်းပြည်နယ်ဘော်တီမိုးဧရိယာမှာဖွင့်လှစ်ထားတဲ့မင်းကားပြင်လုပ်ငန်းအကြောင်းကိုအောင်ကသုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်မှာဒီတစ်ပတ်တင်ဆက်ထားပါတယ်
စားတော့ပီရနဲ့ကိုမင်းကောင်ထွန်းကသူ့ကားပြင်ဆိုင်ကို10မိနစ်လောက်ကားမောင်းပြီးတော့သွားပါတယ်လုပ်ငန်းဝင်ကိုရောက်ရောက်ချင်းဘာတွေလုပ်တယ်ဆိုတာကိုအခုလိုပြောပြပါတယ
်ဆိုင်ထဲရောက်အောင်ကျွန်တော်တို့ရင်ဆောင်လုပ်တာကဒီ air compressor ဒီ air compressor ကလုတ်ကိုဖွင့်ပြီးတော့ဒီ compressor ram ram ဆက်ရတော့เนาะကျွန်တော်ဆိုင်လုံးဒီရပြရလေကျွန်တော်ဒီ air gun တော့ဘာလို့အကုန်လုံးအတွက်ကို compressor နဲ့ပဲဖြစ်တယ်သူသူစီရိုးရေလိုအရမ်းရန်ဆက်နေတာရေရမ်းရန်ပေါ့တယ်စီရလည်းပြန်ဆက်ရတယ်ဟုတ်တယ်သူဒီ pressure bar ပေါ့နော် pressure bar လည်းမကြောင်လို့
နောက်ဒီကျွန်တော်မှလစ်ပါမှုရှိတယ်ပေါ့လေလစ်တွေရဲ့ဒီ operation တွေပေါ့နော်ဒီကျွန်တော်ဒီ hydraulic ဒီ leak ဖြစ်လားမဖြစ်လားပေါ့နော်ဒါလေးကျွန်တော်အကုန်လုံးလိုက်ကြည့်တယ်အဲ့တော့ဒီနောက်တော့ဒီ lift ခြေရပို့တယ်ပေါ့နော်ဒီပို့တယ်ကျွန်တော်ပုံမှန်ဆိုလို့ရှိရင်တော့တလားတခါတိုက်တယ်ဒီ unlock တို့ lock တို့ပေါ့နော်ဒီ lock တွေဆိုဒါလေးလုံးလုံးပေါ့နော်ခါကြောင့်လို့ဆိုဒီကားတွေပါရစမှာဆိုရင်ဒီမှာအလုံးမလုံးဘူးဆိုလို့ရှိရင်လည်းသူဟိုတက်တာဆက်ပါတော့ထားလိုက်ပေါ့နော်ကျွန်တော်အဲအဲ့ဒီ hydraulic လေးရယ်နော် hydraulic လေးဒီတော့ကျွန်တော်ပေါက်လာမပေါက်လာဒီဘာလေးကိုဆက်ရအောင်နော်ဒီဘိုးလေးဒီဘိုးလေးဝါရတဲ့ကိုကျွန်တော်ဆက်
1996ခုနှစ်မတ်လမှာအမေရိကကိုကြောင်းတက်ဖို့ကိုမင်းကောင်ထွန်းရောက်လာခဲ့တာပါ။ဟိုတုန်းကတော့အမေရိကနောက်ဖက်ချမ်းမနေခဲ့ပြီးတဲ့နောက်အတိအကျွမ်းတဦးနဲ့အတူကားပြင်ဆိုင်ပူရဲဖွင့်ဖို့အမေရိကအရှေ့ချမ်းကမေရီလန်းပြည်နယ်ဘော်တီမိုးဧရိယာကိုရောက်လာခဲ့တာပါ။
ကျွန်တော်ဒီကားပဲကျွန်တော်လေ့လာနေဆိုကျွန်တော်မိမရဲ့ဟိုရက်စွေမျိုးဦးလေးတယောက်ပါဒီမှာကားဟိုဥစားပါတော့ကားဒီလာရှစ်မှာလုံနေလို့ကျွန်တော်ကြားတော့သူနဲ့ကျွန်တော်နဲ့2006မှာတွေ့တော့သူကပြောသွားတယ်ပေါ့ဦးတို့အတူတူဖွင့်ကြအောင်လားပေါ့နော်အဲ့ဒါဆိုဖွင့်မှာပေါ့အဲ့ဒါနဲ့ကျွန်တော်လည်းအဲ့ဒီအတွက်ကို plan နေလို့ပတ်စံနေစုပြီးတော့3နှစ်လောက်ပေါ့နော်2010ဟိုဥစားလောက်မှာကျွန်တော် August မှာရောက်တယ်ဘော်ဒမိုးရောက်တယ်2010 August မှာဟုတ်ကဲ့အဲ့ရနေပြီးတော့ကျွန်တော်ဆိုင်နဲ့ဖွင့်မှာဒီ normal လောက်မှာဖွင့်နေတယ်ကျွန်တော်3လလောက်တော့ခဏလှဲကြည့်လိုက်တယ်။ normal လောက်မှာဖွင့်နေ normal ပြီးတော့17 17ပေါ့နော်။သူနဲ့နှစ်နှစ်လောက်လုပ်လိုက်တယ်။လုပ်ပြီးတော့ဦးလေးရလေအချောင်းမျိုးကြောင့်သူလည်းပြိမယ်ဆိုတော့ကျွန်တော်မပြိပါနဲ့ကျွန်တော်ဆက်ယူလိုက်မယ်ပေါ့နော်။ကျွန်တော်လည်းဟိုဘော်ဘယ်ဘယ်ဟိုရဲစုံပြီးတော့ပေါ့နော်။ risk ယူပြီးတော့ကျွန်တော်ဆက်ဖွင့်မယ်။ကျွန်တော်လည်းအဲ့လိုကြီးမကြွန်းသေးဘူးလုပ်တာအဲ့တော့ကျွန်တော်လည်းတော့ကျွန်တော်အနေနဲ့ဒီလိုပဲပေါ့နော်ဟိုစာအုပ်တွေဖတ်ဟိုဟာတွေလုပ်ပေါ့နော်ကျွန်တော်သင်စရာမြင်စရာအရေးရပဲအဲ့လိုပဲကြည့်ပြီးတော့ကျွန်တော်ဒီလိုပဲရက်တည်လာခဲ့တာပေါ့အဲ့လိုဟုတ်ကဲ့
သူရဲ့ဆိုင်မှာဘာတွေဝန်ဆောင်မှုပေးလဲဆိုတာကိုလည်းအခုလိုရှင်းပြပါရစေ
ကျွန်တော်ရဲ့ပင်ကတော့ပင်တိုင်း job ကတော့ဒါကတော့ main ဝန်ဆောင်တာကတော့ street inspection ပေါ့နော်ဒါပေမဲ့ဟိုဒါပေမဲ့ဒီလိုလာနေခိုင်းလေကျွန်တော်အကုန်လုံးသူစားပစ်လုပ်ပေးပါတယ်ကျေလွယ်တယ်ဆို inspection မှာပဲဒါတွေကပါသွားပြီကားရစီလာရင်ကျွန်တော်ကတော့ဘယ်လိုလုပ်လဲဆိုတော့စီလာလဲလဲကျွန်တော်အကုန်လုံးစစ်ပစ်လိုက်တယ်ဘာမှမယူဘူးเนาะဒါ free ဟို inspection ပေါ့ဘလုံးတစည်းလုံးရှိတဲ့ခါပေါ့မီးကျွန်တော်စစ်တယ်ဆိုလို့ရှင်ဟိုအနည်းလေး25မျိုးလောက်စစ်ရတော့ suspension လို့ brake လို့ပါအဲ့ဒါကိုကျွန်တော်ကဒီဟိုအကြမ်းမျိုးပေါ့เนาะကားရစီစီလဲတဲ့အချိန်အပေါ်တင်တဲ့အချိန်မှာကျွန်တော်အကုန်လုံးပြီးသွားအောင်ချက်တဲ့နဲ့ဒီ tire တော့ ball joint အကုန်လုံးစစ်ပစ်လိုက်တော့เนาะကျွန်တော်မိနစ်20လောက်အတွင်းပေါ့เนาะအဲ့ဒါတွေကြာကြည့်ပြီးတယ်ကြည့်ပြီးတော့ break တွေနည်းနေလားလုံးဖြစ်နေလားပေါ့နော် break တွေလိုရဆိုလိုတော့မလိုဘူးဆိုလည်းမလိုဘူးပေါ့နော်ဆိုရကြတော့ပေါင်းလို့ရတယ်ဆို minimum ရှိနေတယ်ဆိုတော့လည်းခိုင်းပ
ါစီးပွားရေးလုပ်ငန်းတစ်ခုရပ်တည်ဖို့အခက်အခဲတွေအများကြီးကြုံခဲ့ရတာပါဒါပေမဲ့လည်းကိုဝါသနာပါရလုပ်ငန်းကိုရေရှည်ရပ်တည်နိုင်အောင်အနစ်နာခံစူးစမ်းခဲ့ရပုံကိုလည်းအခုလိုပြပြပါတယ
်ကျွန်တော်ရ business review လို့ပါတော့ပေါ့နော်တို့ခံမှန်းသားရရှိအောင်ဒီ small business တစ်ခုကအလုံးစုံခံ9နှစ်ပေါ့နော်တို့ဒါ 90% of the small business ကနိုင်ဒီ9နှစ်တွေမှာပြုတ်တယ်ပေါ့နော်တို့ကတော့ဒါခံမှန်းလားဆိုတော့ကျွန်တော်တို့လည်းအဲ့လိုပေါ့ဒီဘောင်းတော့အဓိက customer ရှာရတာရယ်နောက်ပဲကိုယ့်ရဲ့လုပ်ငန်းကျွမ်းကျင်မှုရယ်အဲ့ဒါတွေကိုအားလုံးပေါင်းပြီးတော့ကို stress ကိုဘယ်လောက် stress level ဘယ်လောက်ထိခံနိုင်လဲပေါ့နော်အဲ့ဘောင်းမှုတည်ပြီးတော့ဒီလုပ်ငန်းတစ်ခုကဟိုတော့အောင်မြင်တာနဲ့ကြာဆုံးတာနဲ့ဖြစ်သွားမှာပေါ့နော်ကျွန်တော်တို့စာတုံးကဆိုလို့ရှင်လူမလာဘူးလေကျွန်တော်တို့ဆိုလို့ရှင်ဒါကျွန်တော်ရဲ့ဒီ location ကလည်းနည်းနည်းလေးလမ်းချိုးထဲမှာဝင်ရတယ် location ဆိုတော့အဲ့လိုနေထားမှာကျွန်တော်ဒီ ဒါပေမဲ့ကိုယ်စီလာတဲ့ customer တယောက်ကိုနောက်တစ်ခေါက်ပြန်လာအောင်မယ်ဆိုတော့ဟိုဘယ်လိုပြောရလဲမဆိုတော့ဒီ service ပေးနိုင်အောင်မယ်ကျွန်တော်စူးစမ်းရတယ်လေဒီပတ်စံငွေကြီးကအဲ့တော့အဓိကမထားဘူးပေါ့နော်ကျွန်တော်အဲ့တော့3 4 5နှစ်လောက်အထိကတော့အဲ့လိုပုံမှန်လေးပဲသွားနေအောင်နော်ကျွန်တော်ဟိုသူများစီမှာလုပ်တဲ့လာစာလောက်ပဲရတာပေါ့နော်အဲ့သူများကျွန်တော်တော်လဲဒီလာစာပဲရတယ်တစ်ခါစူးလာရတယ်ဆိုလို့ရှိရင်အဲ့လိုပေါ့နော်ဒီဆိုင်မိုးနဲ့တင်ပြီးသွားတယ်လာမျိုးကြီးလည်းရှိခဲ့ဦးတယ်ပေါ့နော်အဲ့ကိုတက်တော့မပူပါဘူးအဲ့အဲ့လိုပဲစူးစမ်းရင်းနဲ့ပဲဒီဟိုဥစားပေါ့ customer တွေပုံမှန်ရတာရဲ့အချိန်လုပ်ငန်းလေးပုံမှန်လည်ပတ်သွားတဲ့အချိန်မှာတော့ဟိုသူများစီမှာလောက်တာတဲ့ပူရတဲ့အနေအထားမျိုးဖြစ်သွားတာပေါ့နော်ကျွန်တော်အဲ့လိုနည်းနည်းပေါ့စုမိဆောင်ပြီးတော့ဟိုတစ်ခါလေးကြာရင်တော့ကျွန်တော်ဟို customer မရှိတဲ့အချိန်မှာကျွန်တော်ကားတွေတော့ဝယ်ရတယ် auction တော့ဘာလို့မှလေဒါဈေးသက်သာလေးနဲ့တော့ဝယ်ပြီးကျွန်တော်ပြန်ပြင်ရတဲ့အနေအထားမျိုးလည်းရှိတယ်ပြန်ပြင်ပြန်ရောင်းတာပေါ့နော်ဒီ online လေးတွေပဲပြန်တင်ပြန်ပြန်ရောင်းတာ
ကွန်ပျူတာနည်းပညာနဲ့ပွဲရခဲ့ပေမဲ့လည်းစက်ပြင်လုပ်ငန်းကိုဝါသနာပါတာကြောင့်စမေးဘွဲထပ်ဖြည့်ပြီးတော့ကားပြင်ဆိုင်ဖွင့်ခဲ့တာ
ပါကျွန်တော်ကလေးလာတယ်လေးလာပြီးတော့ဒီမှာလက်တွေ့မှာသူကနှစ်နှစ်ရှိတယ်ဆိုလို့ရှိရင်အဲ့ဒီ ESC ဆိုတဲ့စာမောဖြည့်လို့ရတယ်ကျွန်တော်ဒီ experience 2 year ရှိတယ်ဆိုတော့ဒီဆိုင်မှာရှိတယ်ဆိုရင်သူကဟိုတယောက်ကဒီ master mechanic လို့တယောက်ကထောက်ခံပေးလိုက်ရင်ကျွန်တော်အဲ့စာမောဝင်ဖြည့်ခွင့်ရှိတယ်ဝင်ဖြည့်ပြီးတော့ certificate ပြီးတော့ပေါ့နော်သူကတော့ဒီရှစ်ခုလုံးပြည့်ရအောင်သူက master လို့ပြောတယ် master mechanic ဆိုတော့နော်ဘလို associate degree လောက်နဲ့ဥပစာဖြစ်မလားတော့မပြောတတ်ဘူးကျွန်တော်တော့ဟုတ်ကဲ့ဘလို ip မလားဒါပေမဲ့အဓိကကတော့ဒီကျွန်တော်ဒီ mechanic job တွေကတော့ကိုယ်ရင်လုပ်တတ်ဖို့ပေါ့နော်အဓိကကတော့အဲ့ဒါတချို့တွေကတော့ဒီသူတို့ဒီဘွဲတွေဘာတွေရတော့ပေါ့နော်ဒီ Lincoln Tech တို့ဘာတို့ကနေပြီးတော့ဒါပေမဲ့သူတို့မလုံးနိုင်ဘူးအဲ့လိုပြောနော်သူတို့ဒီဟိုဒီ mechanical sense မရှိဘူးပေါ့နော်အဲ့လိုပြောအဲ့လိုလေတွေ့ဘူးလေကျွန်တော်အားကြောင်းလေးပြီးတယ်ဒါပေမဲ့မလို့တတ်ကြအောင်အဲ့လိုမျိုးဟုတ်ကဲ့
ငယ်စဉ်ကတည်းကအထူးသဖြင့်ရင်ဆက်ပစ္စည်းတွေပြင်ဆင်ရတာကိုကြိုက်နဲ့တတ်တာကြောင့်ဝါသနာကနေတမွေးဝမ်းကြောင်းပညာဖြစ်ရွေးချယ်ပြီးအခုလိုရက်တည်နိုင်ခဲ့တာကိုလည်းသူကအခုလိုပြောပြပါရယ
်စေကောတော့ဟိုကျွန်တော်ဒါငငယ်လေးကဝေဆောင်ပါတော့ဒါအိမ်မက်တွေပေါ့နော်အိမ်မက်တွေဆိုငယ်ရတယ်ကျွန်တော်ကဟိုဒီဆက်တွေပါလေဆိုရမ်းနိုင်ချင်တာအဲ့တော့ကျွန်တော်ဒီဆိုင်ကယ်လေးတွေစပိန်လေးတွေပေါ့နော်ကျွန်တော်ဟိုရန်ကုန်မှာမွေးတယ်မန္တလေးမှာကြီးတယ်မန္တလေးမှာတော့ကျွန်တော်ဆက်ပင်းမျိုးပေါ့နော်ဆက်ပင်းကျွန်တော်ခက်က7မျိုးဆိုင်ကယ်မျိုးပေါ့နော်ကျွန်တော်အဲ့လိုငယ်လေးတဲ့ကျွန်တော်ဆက်ပင်းလေးကိုကျွန်တော်လုပ်တယ်ပြင်တယ်အကွေးချိန်တယ်နော်အဲ့လိုမျိုးပေါ့ဟာဒီနည်းနည်းပါပြတ်သွားရဆိုလို့ရှင်လုပ်တယ်ပေါ့နော်နောက်ဆိုင်ကယ်ခက်ကြတယ်ဆိုင်ကယ်လေးကိုကောင်းနေတဲ့ဆိုင်ကယ်တွေကျွန်တော်တို့ဒီမှာဆိုစူပါကက် DT ရှိတယ်ကျွန်တော်ငငယ်ရတယ်စူပါကက်တွေအဲ့လိုပေါ့နော်ဟိုဖြုတ်တယ်ကောင်းနေလည်းဖြုတ်တယ်ကာရက်တာဖြုတ်စေးတယ်အဲ့လိုပေါ့နော်ဒီ DT လည်းဒီလိုပဲအဲ့တော့ဟိုစပါပလက်လဲတာပါအဲ့လိုပေါ့နော်ကျွန်တော်ကောင်းနေနေအကုန်ရှောက်လို့တာပဲအဲ့ရအဲ့ဝါသနာအခုထိပေါ့နော်အဲ့မျိုးစေ့ရနေပြီးတော့အခုဒီလိုဖြစ်လာတော့နော်ဒီလုပ်ငန်းကိုရွေးမယ်လို့ရောက်ခရေရတော့စဉ်းစားမိတာပေါ့နော်ဒါပေမဲ့ဟိုလူရောက်လာဒီဘက်ကိုမလှမ်းနိုင်ဘူးဆိုတော့ကျွန်တော်ဆက်စပ်ခြင်းအဲ connection ကိုနေလောက်ကတော့အဲ့လိုပေါ့တခြားလုပ်ငန်းတွေမှာကျွန်တော်လုပ်နေတယ်
ဒါကတော့ကိုအောင်အောင်အပတ်စဉ်တင်ပြတဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့သိပ္ပံနဲ့နေပညာအစီအစဉ်ကိုတင်ဆက်ပါအောင်မယ်ဒီတစ်ပတ်မှာတော့ဆယ်ဒီတိဆောက်တာဟာငလျင်ဖြစ်နိုင်သလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်ဆယ်ဒီတိဆောက်တာဟာမြေပြင်ကိုဝင်ပြီးစေပြီးငလျင်လိုမြေဓူးလှုပ်ရှားမှုတွေဖြစ်စေတယ်လို့ဘူမိနည်းပညာအင်ဂျင်နီယာဒေါက်တာချစ်ကိုကပြောဆိုပါတယ်ဘယ်လိုဆက်နွယ်နေတာပါလဲမြန်မာနိုင်ငံမှာတိဆောက်ဖို့စဉ်းစားနေတဲ့မြစ်ဆုံဒေတာကဆယ်ရီအတွေ့ရောအန်ဒီရဲ့ရှိပါသလားဒေါက်ခင်မျိုးသက်ကတင်ဆက်ထားပါရခင်ဗျာ
ဆယ်ရီတိဆောက်တာလည်းမြေလူတွေလှုပ်ရှားတာပါဆက်ဆက်တာတွေကိုပတ်သက်ပြီးနည်းနည်းလေးရှင်းပြပေးပ
ါဆယ်ရီတိဆောက်တဲ့အခါကျလို့ရှိရင်ဆယ်တိဆောက်မှုကြောင့်ဖြစ်ပေါ်လာတဲ့ငလျင်ဆိုတဲ့ဟာကိုစပြီးတော့သိရှိလာတာက60ခုနှစ်နောက်ပိုင်းပေါ့ငလျင်လှုပ်တဲ့အခါမှာသူကဘာဝရောက်ဖြစ်တဲ့ငလျင်လို့လည်းလူတွေကယူဆခဲ့ကြတယ်ဆယ်ကြောင့်ငလျင်လှုပ်နိုင်ပါလားဆိုတဲ့ကိစ္စတွေကဉာဏ်ပညာတွေသိပ္ပံပညာတွေတိုးတက်လာတာနဲ့သိရှိလာခြင်းဖြစ်တယ်ဆယ်ကြီးအကြီးဆောက်လာတဲ့အခါကျအဲ့ဒီအကြီးတွေဆောက်လို့ဖြစ်ပေါ်လာတဲ့ငလျင်တွေက Richter scale 6ကျော်အထိရှိဖြစ်လာတာတွေကိုသိရှိလာတာပေါ့
ဆယ်တိဆောက်လို့ဒီမြေဓူအထက်ကအခြေအနေတွေပြောင်းသွားတာနော်။ဘာကြောင့်ပြောင်းလဲ၊ဘလို့ပြောင်းလဲ။အဲ့ဒါကိုဘုံမြင့်ဉာဏ်ပညာရှင်ပြောင်းနေတယ်။နည်းနည်းရှင်းပြပေးပါ
စတီဆောက်ဖြစ်တဲ့ငလျင်ပေါ့နော်အဲ့ဒီအောင်သူကခေါ်တာက reservoir into seismicity ဒါမှမဟုတ်ရှင် reservoir triggered seismicity ဆိုလို့အခုနောက်ပိုင်းမှာခေါ်လာတာရှိတယ်ဆယ်ဟုတ်ပြီဆယ်ကြောင့်မလို့ငလျင်လုံးနိုင်တယ်ဒါဖြစ်ရင်ဘာကြောင့်လဲသူ့ရဲ့အကြောင်းတရားတွေကဘာတွေလဲပေါ့နော်ဆယ်ရီကအများသောအားဖြင့်ပြည့်ရီကြောင်းနဲ့ဆက်ဆက်နေတယ်အဲ့ဒီပြည့်ရီကြောင်းတွေကိုစီးဆင်းလာတဲ့ရေရဲ့ PR ရဲ့နောက်တစ်ခါစေအောင်မှရှိတယ်ဖောင်ဒေးရှင်းမှရှိတယ်ကြောက်ထွားရဲ့အကွဲကြောင့်တည်တည်လေးတွေကိုရေတွေကဝင်ပြီးတော့အဲ့ဒီရေတွေပြည့်ပြီးတဲ့ PR တွေကြောင့်အဲ့ဒါတော့ pore water pressure ပေါ့ဒီဟုတ်စာကခုနပြောတဲ့ရေတုလေးချိန်ဆဲရဲ့လေးချိန်ဒီဆဲရဲ့အနက် water column အဲ့ဒီရေတုပုံမြင့်နေသူကပို့ပြီးတော့ဒီလေးလေးလှုပ်မှုကိုပို့ဖြစ်စေနိုင်တယ် pressure ကိုတွက်တဲ့အခါကျတော့ကျွန်တော်တို့ pressure တွက်တဲ့ formula ရှိတယ
်ပေါ့နော
်ရေရုပ်ပြရေရုပ်ပြကျွန်တော်တို့ pressure တွက်တဲ့အခါကျရင် h rho g ဆိုပြီးတွက်တယ် rho ဆိုတာ density h ဆိုတာ height ကိုပြောတာအဲ့တော့ pressure များခြင်းဒီ height ကအရေးကြီးအဲ့တော့ height မြင့်လာလေအဲ့ဒီ pressure များလာလေဖြစ်တယ
်ရေရဲ့ PR ပေါ့နော်ရေရဲ့ PR ပုံမှန်လည်းမူတည်တယ်ဆောက်တော့လည်းမြန်မြန်လှုပ်တာတွေပါတယ်ဆိုတော့နောက်တခြားဘယ်ချက်တွေပေါ်မှာမူတည်ပါသေးလဲ
လောလောကူကူနားလည်အောင်ပြောရလို့ရှိရင်ကျွန်တော်တို့တခြားကိုအလေးတွေဆွတ်ဆွတ်ပြီးလို့ရှိရင်ဒုက္ခကျိုးတဲ့သဘောရှိတယ်လေအဲ့တော့ပြည့်ပြည့်တကူရှိနေတဲ့နေရာမှာဆယ်ရဲ့ရည်တွေဖြစ်လာတဲ့အခါကျလို့ရှိရင်ပြည့်ယူလဲအဲ့ဒီအလေးချိန်ကြောင့်ရွေးရှားမှုဖြစ်ပေါ်စေတယ်ပြည့်ရည်တကူရွေးရှားမှုဖြစ်ရဆိုကျွန်တော်သိရတယ်မင်းငလင်လုံးမှုဖြစ်ပေါ်စေတော့ပေါ့နောက်တစ်ခုကအရင်ကမသိရတဲ့အကြောင်းရင်းကဆယ်ရဲ့သေးတဲ့အခါကျတော့သူလှုပ်တဲ့ Richard Scale ကသူက၄ရု၅ရုပတ်ဝန်းကျင်တော့ပဲရှိတယ်။ဆိုတော့၄ရု၅ရုကပတ်ဝန်းကျင်ရှိတဲ့ငလျင်ဒီဆဲကြံ့ခိုင်မှုလည်းထိခိုက်ခြင်းမရှိဘူး။ပျက်စီးရုံမှုလည်းမဖြစ်စေဘူး။အဆယ်ကြီးတွေကြာမှအဲ့ဒါသတိထားမိတာ
။ဆဲနဲ့ဆက်ဆက်ပြီးတော့ဒီငလျင်လှုပ်တာဆဲဘလောက်များများမှတွေ့ပါ
လား။ဆဲဆောက်လို့လှုပ်ကြောက်ဖြစ်တဲ့ငလျင်ဒီတိုက်ကြီး၆ခုပေါ်မှာ100ကျော်လောက်ရှိတယ
်။ဒီလားဟိုမှာစီချွန်ငလျင်ဆိုလို့ရှင်ရောအဒီဟာနဲ့ဆဲတိဆောက်တာကများဆက်ဆက်နေတာ။
သူစီရှံနေမှာအဲ့ချိန်မှာဇီပင်ပုဆိုရယ်ဆေကိုစောက်နေပြီတော့အဲ့ဆေကတိဆောက်တဲ့အချိန်မှာဖြစ်တာဖြစ်လို့အဲသူ့ကြောင့်မလို့ဖြစ်သွားတဲ့ငလျင်ဖြစ်နိုင်တယ်ဆိုပြီးသုံးသပ်တာရှိတယ်တချို့တွေကြတော့လည်းမဟုတ်ဘူးဒါသဘာဝကြောင့်ဖြစ်တဲ့ငလျင်လို့ဆိုတော့သူသည်ဒီ American Columbia တက်ကတူလို့ကျွန်တော်ထင်ပါတယ်အဲ့ဒီက Christian Cross ကသူတွက်ပြတာတာရှိတယ်အဲ့ဒီဆေရည်တွေထည့်လိုက်တဲ့အတွက်ကြောင့်မလို့တဲ့ပုံမှန်ကြောက်ထွားရည်ရရှာတယ် Tectonic ရရှာတယ်ဟာရဲ့တစ်နှစ်အတွင်းမှာ25ဆပို့ပြီးဖြစ်သွားတယ်လို့ပြောတယ်။သူကအဲ့လိုအတိအကျသူကတွက်ပြီးပြောတယ်။ဒီစီရှောင်းငလျင်ကလည်းတော်တော်ကြီးလူတွေအသေးပြောက်များတယ်လေ7000လောက်သေးတယ်။နောက်တစ်ခါဒီပြည့်ရွေကျော်ကြီးကလည်းကီလိုမီတာ300လောက်ထိအောင်သူကအကွဲကြောင်းကြီးဖြစ်တယ်လို့သိပ္ပံပညာရှင်တွေပြောရတာဖြစ်ပါတယ်။တရုတ်ပြည်မှာဟို reservoir induced seismicity တေချာပေါ့ဖြစ်တဲ့ဆေတစ်ခုကတော့ seething jong ဆိုတဲ့ဆေအဲ့ဒီဆရာတော့သူကခေါင်းတော်ပြည်နယ်မှာရှိတယ်။သူက105မီတာမြင့်တယ်။သူ့ရဲ့တာယိုးအရှည်က466မီတာလောက်ရှိတာ။ပထမဆုံးတရုတ်ပြည်မှာမီတာ100ထက်ဆောက်တဲ့ဆေဖြစ်တယ်။ဆိုတော့အဲ့ဒီဆေရဲ့ storage capacity ကသူကရေထု 17.8 ပေါ့နော်ကုဗကီလိုမီတာတောင်ရှိတယ်ပေါ့နော်။ဆိုတော့သူ့ရဲ့ဟို surface area ဆိုလို့ရှိရင်တော့ကီလိုမီတာ560ကျော်လောက်ရှိတယ်။ဆက်စားရင်သူတို့သိတာတော့1959ခုနှစ်မှာသူက4ရု5ရုငလျင်တွေတော်လှုပ်တယ်1962ခုနှစ်မှာတော့6.1 Richter scale ရှိတဲ့ငလျင်လှုပ်တယ်သူ့ရဲ့ epicenter က10အောက်မီတာ100မှာပဲဖြစ်တယ်ဆိုသူကတဘာဝငလျင်တွေအဲ့လောက်မကောက်ဘူးဒီတဘာဝငလျင်တွေကရှင်းလို့ဆိုရင်တော့မှာပဲသူကကီလိုမီတာနဲ့သွားနေတာငလျင်လှုပ်တဲ့ပုံချက်ဆိုတော့အဲ့ဒါတေချာပေါက်10ရောက်မှဖြစ်ရမယ်ဆိုတဲ့သဘောရှိတော့နောက်ပြီးတော့82မီတာလောက်ရှိတဲ့အကွဲကြောင်းကြီးသူဖြစ်သွားတော့ပေါ့နော်ဒါကတဘာဝငလျင်နဲ့ဘလုံးကမဆက်ဆက်နိုင်ဘူးဆိုတော့တေချာပေါက်ပြောလို့ရတယ်။ဒီအိန္ဒိယမှာလည်းအဲ့လိုပဲအလားတူတေချာပေါက်ပြောနိုင်တဲ့ကိုယီနာဒမ်လို့အဲ့ဒီဆေကလည်းဒီခုနပြောသလိုပဲ Richard Scale 6အထက်လောက်ရှိတဲ့ Maharashtra ပြည်နယ်မှာရှိတယ်
။ဒီဆေကတော်တော်ကြီးလို့လား
။သူလည်းဆေကြီးစင်းထဲမှာပါတယ်ခုနပြောတယ်။အခုဒီငလျင်လို့တဲ့အဲ့အကုန်လုံးဆေကြီးစင်းထဲမှာပါ
အခုမြန်မာနိုင်ငံမှာကြာတော့လေဒီမြစ်ဆောင်ဘက်မှာဆယ်လေးဆောက်ဖို့လုပ်နေတယ်တခုတည်းတော့မဟုတ်သူကခုနှစ်ခုလောက်ဆောက်မယ်ဆိုတာလေဒါနဲ့ပတ်သက်ပြီးဆယ်အကြီးဆင်းနဲ့ဝင်ပါသလားနောက်ငရင်လေးကိုသူတို့ဖြစ်စေနိုင်မှုအလားအလာများရှိပါလား
ဒီဥစ္စာကအသေးချာဖြစ်နိုင်တယ်လို့ကျွန်တော်တို့ပြောလို့ရပါတယ်မြန်မာနိုင်ငံမှာဆောက်ပြီးသားဆယ်ကြီးတွေလည်းရှိပါတယ် ဒါပေမဲ့မြန်မာနိုင်ငံမှာအတုတေသနာပြည့်ချက်တိမရှိတာတခုပါပဲ။မြစ်ဆုံစေမှာဆိုလို့ရှိရင်အဓိကပေါ့နော်။ဒီငလျင်ကိုဖြစ်စေနိုင်တဲ့အကြောင်းတရားမြစ်ဆုံစေကမိခဒိလိခစေနော်မြစ်ဆုံရေပေါ့။အားလုံးကခုနှစ်ခု။အဲ့ဒီမှာမြစ်ဆုံကတော့အကြီးဆုံးပေါ့။မြစ်ဆုံစေရဲ့အမြင့်ကလည်း139မီတာရှိ။ကျန်တဲ့စေတွေကလည်းအလားတူပဲ။တရားကျော်ကြီးပဲ။အစေကြီးစင်းထဲမှာဝင်နေတဲ့အတွက်ကြောင့်မလို့သူတို့ကငလင်းကိုဖြစ်ပေါ်စေဖို့အကြောင်းတရားအများရှိ။အဲရှေ့ုံနေမကောင်းနောက်တစ်ခုကအရေးကြီးတာမြစ်ဆုံစေဒီစောင့်မယ်မိခကောမိလိခကောမြစ်နှစ်ခုစလုံးသည်ဒီကျွန်တော်စကိုင်းပြရရပြီးတော့ဖြာထွက်လာတဲ့ပြည့်အကြောင်းနှစ်ကြောင်းပေါ်မှာကြာတယ်ဆိုတော့သူကအောက်ခံကလည်းပြည့်ပြီးအခြေခံရှိနေတယ်။ဆိုတော့သူ့မှာဖြစ်ဖို့အလားအလာရအများကြီးရှိတယ်။အထူးသဖြင့်မိခဆိုလို့ရှိရင်သူကနေရာနဲ့30ကီလိုမီတာရှိတဲ့မိခမြစ်ဒီကြည်ရင်းတစ်ခုလုံးဖုံးလွှမ်းတော့မှာသူကက်စကိတ်တင်ဖြစ်မှာသူကစင်ကဲဆယ်ကြီးဆောင်ဆိုအဲ့လိုဆိုတော့ရေလေးချိန်ပမာဏနဲ့နည်းမှာမဟုတ်ဘူးပေါ့နော်နောက်တစ်ခုကသူကစင်ကဲဆယ်ကြီးဖြစ်တဲ့အတွက်ကြောင့်မလို့တစ်ခုဖြစ်လို့ရှိရင်နောက်တစ်ခုကသွားပြီးတော့ပံ့ပိုးပေးတယ်လို့ဖြစ်ကောင်းဖြစ်နိုင်တယ်ပေါ့ကျွန်တော်တို့ပြောရမျိုးဒိုမီနိုအဖက်လို့သုံးလို့တော့ဆိုတော့အဲ့တော့မြစ်ဆုံဆယ်အတွက်ကတော့အင်မတန်မှစိုးရိမ်စရာကောင်းဆယ်စီမံကိန်းအတွက်ဆိုရင်ဒီလိုဟာမျိုးကစိုးရိမ်စရာကောင်း
ဒေါက်တာချစ်ကိုကိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်ပါမယ
်။ဒေါက်ခင်မျိုးသက်ဘတ်စင်တင်ပြတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ FIO ရဲ့အတန်လွင့်အစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ကပြောပြပါဦးမယ်
။စကိုင်းတိုင်းကဏီမြို့နယ်ထဲမှာဧပြီလ27ရက်နေ့ပိုင်းမှာအချိန်ခါမို့မိုးရွာသွန်းပြီးလေပြင်းတွေတိုက်ခတ်ခဲ့တဲ့အတွက်ကဏီမြို့ချင်းရွံ့မြစ်အနောက်ဘက်ကကျေးရွာ၈ရွာမှာနေ150နီးပါးအမိုးကာတွေပျက်စီးပြီးတော့တစ်ပင်တွေပြိုလဲခဲ့ပါတယ်။အလားတူပဲနေပြည်တော်မှာလည်းညနေပိုင်းကလေပြင်းတိုက်ခတ်ခဲ့တာကြောင့်လေဝေးမြို့နယ်အောင်မြင်ကုန်းကျေးရွာကတစ်ရွာလုံးနီးပါးပျက်စီးပြီးအနည်းဆုံး2ဦးသေဆုံးတယ်လို့ဒေသခံတွေကပြောပါတယ်။အောင်မြင်ကုန်းကျေးရွာပြင်2ဦးကျေးရွာမှာလည်းလေပြင်းကျခဲ့ပျက်စီးခဲ့ရပြီးတော့ရှာဖွေကယ်ဆယ်ရေးတွေလုပ်နေရပါတယ်။ဤဥရောပသမဂ္ဂအဖွဲ့ဝင်၄နိုင်ငံဖြစ်တဲ့ပိုလန်၊ဟန်ဂေရီ၊ဆလိုဗက်ကီးယားနဲ့ဘူလ်ဂေးရီးယားတို့ကသူတို့ရဲ့ပြည်ရင်းဈေးကွက်ကိုကာကွယ်တဲ့အနေနဲ့ယူကရိန်းစီကနေကောက်ပဲတည်နှံတင်ပို့မှုကိုပိတ်ပင်ပစ်လိုက်ပါတယ်။သူတို့ဟာသူတို့နိုင်ငံတွေကတောင်းတူလေသမားတွေကယူကရိန်းကတင်သွင်းတဲ့တက်တာတဲ့ဈေးနှုန်းကိုမပြိုင်ဆိုင်နိုင်ကြအောင်အခုလိုပိတ်ပစ်လိုက်တာလို့ပြောပါတယ်။ဆူရမ်မှာတော့အာနာသိန်းစစ်တပ်နဲ့ပြိုင်မဲ့ပြည်သူ့စစ် RSF လက်နက်ကင်တပ်တို့ကြားပြီးခဲ့တဲ့ဆင်နေနေ့ကစတင်တဲ့တိုက်ခိုက်မှုတွေရပ်မယ်လို့ကြေညာခဲ့ပေမဲ့သတင်းတစ်ပတ်ကြာတဲ့အထိတိုက်ပွဲတွေပြင်းထန်တယ်လို့တောက်ကြံနေမှာလဲတနက်တန်တွေဆူညံနေခဲ့ပါတယ်။ဂျာမနီနိုင်ငံမှာတော့ယထားလိုင်းနဲ့လေကြောင်းလိုင်းတွေကအလုသမားတွေဟာတောက်ကြံနေမှာဆန္ဒပြတာကြောင့်နိုင်ငံတွင်းယထားပြေးဆွဲမှုတွေရပ်တန့်သွားတယ်လို့ရေလေကြောင်းခီးစဉ်အတော်များများကိုလည်းဖျက်သိမ်းပေးခဲ့ရပါတယ်။
တဲ့တဲ့ချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာဒီကနေ့မနေ့ပတ်တန်လွင်စီစဉ်တွေကိုထုတ်လွှင့်နိုင်မှုတာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လို့ရေးမှုကမတ်တိန်ဂီထိုက်ဖြစ်ပါတယ်အတန်ဖတ်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ရောဘတ်ဘတ်စ်တို့ဖြစ်ပါတယ် VOA ရဲ့စနေနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြဆုံးပြီဖြစ်ပါတယ် VOA ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်တော်တာရှင်မြန်မာပြည်သူများလည်းဘေးအန္တရာယ်ကင်းဝေးကြပါစေကျွန်တော်ကတော့အစီအစဉ်မှုဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.